Welcome to the Voice of America in Burmese.
ဝါရှင်တန်နဲ့ရောဗီယိုအမေရိကန်တန်ကနေ2020ဒီဇင်ဘာလ9ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းလုံးမီတာ140လေးဆယ်နဲ့50တက်လိုင်းလုံးမီတာ190လောက်ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်ရုတ်တက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့တို့ပြပေးပါမယ်။နိုဗမ်ဘာလ3ရက်နေ့ကကျင်းပစဉ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒုသမ္မတဟ ရေးအဖွဲ့ကတနင်္လာနေ့မှာတင်ဝင်ကြေညာဖို့အမေရိကန်နိုင်ငံတစ်လွှာကပြည်내ကိုစားပြုကိုယ်စားလှယ်တွေမဲပေးနေကြပါပြီ။ဂျိုးဘိုင်ဒန်ကကိုယ်စားလှယ်မဲ306မဲနဲ့တမန်ထရမ့်က232မဲရောက်ဖို့ရှိပြီးဒီလိုရခဲ့ရင်တမန်ထရမ့်ဟာတမန်တက်တန်း20မထမ်းဆောင်ရတဲ့ကျင်းစမမြောက်တမန်ဖြစ်လာမှာပါ။၄နှစ်တကြိမ်ချင်းပါတဲ့တမန်ရွေးကောက်ပွဲအတွက်တမန်ရွေးချယ်ရေးအဖွဲ့ Electoral College မဲပေးမှုကိုပုံမှန်လုပ်လို့ရှိပါတယ်။ဒါပေမဲ့အခုရွေးကောက်ပွဲမှာတမန်ထရမ့်ကသူပြန်ပြီးအရွေးမခံရတာဟာသူနဲ့ဂျိုးဘိုင်ဒန်တို့အချိန်နဲ့ရှင်ပြန်ခဲ့ရတဲ့ပြည်နယ်တွေမှာမဲမတမာမှုတွေရှိလာကြအောင်ဖြစ်ကြောင်းအထောက်အထားခိုင်ခိုင်မာမာမပြဘဲပြောဆိုနေတာပါ။အဲ့ဒီပြည်နယ်တွေမှာတရားဆွဲဆိုမှုပေါင်း50ကျော်လုပ်ခဲ့ပေမဲ့သမရနဲ့သူ့ကိုထောက်ခံသူတွေဘက်ကရှုံးနေခဲ့ပါတယ်။ကိုစလင်တွေဟာပြည်နယ်လွှတ်တော်အဆောက်အဦတွေထဲမှာမဲပေးနေရှိပေမဲ့အချိန်လေးတွေကတင်းမာနေတဲ့အတွက်တချို့ပြည်နယ်တွေမှာကိုစလင်တွေမဲပေးမဲ့နေရာကိုပြည့်ဝတ်ထားကြပါတယ်။မဲပေးမှုပြီးဆုံးသွားရင်တော့တနင်္လာနေ့ညပိုင်းမှာနိုင်ငံတော်ကိုမိန့်ခွန်းပြောဖို့လဲဂျိုးဘိုင်ဒန်ကစီစဉ်ထားပါတယ်။အမေရိကန်နိုင်ငံမှာမကြာခင်ကမှအရေးပေါ်အခြေအနေသုံးခွင့်အတည်ပြုပေးလိုက်တဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုတနင်္လာနေ့မှာစတင်ထိုးနှံပေးနေပါပြီ။ပထမဆုံးကာကွယ်ဆေးထိုးရသူကနယူးယောက်ပြည်နယ်ကအရေးပေါ်ကုသဆောင်မှတာဝန်ကျတဲ့သူနာပြုဆရာမဆန်ဒရာလင်းဆေးဖြစ်ပြီးပထမဆုံးကာကွယ်ဆေးကိုအမေရိကန်နိုင်ငံမှာထိုးပေးနိုင်ပြီဖြစ်ကြောင်းနဲ့အမေရိကန်နိုင်ငံကိုရောကဘာကြီးကိုပါဂုဏ်ပြုကြောင်းသမ္မတဒေါ်နယ်ထရမ့်ကတွစ်တာကနေကြေညာပါတယ်။ဒီကရောကစတင်ခြင်းကဒီရောဂါရဲ့အရေးကြီးမှုကိုလျှော့ပြောလို့ရှိတဲ့သမ္မတဟာဒီရောဂါအတွက်ကာဝယ်ဆေးအမြန်ထုတ်နိုင်ဖို့အတွက်လာပေါင်းများစွာတွန်းအားပေးခဲ့တာဖြစ်ပါတယ်။အမေရိကန်က Pfizer ကုမ္ပဏီဟာဒီဆေးကိုဂျာမနီက BioNTech နဲ့တွဲပြီးထုတ်ခဲ့တာဖြစ်ပါတယ်။မီရှိဂန်ပြည်နယ်ကာလာမာဇူးမြို့က Pfizer ရဲ့ဆက်ရုံကနေအရေးပုံတွေနဲ့ထည့်ထားတဲ့ကာဝယ်ဆေးတွေကိုတနင်္လာနေ့ကစပြီးနိုင်ငံတော်ဖြန့်ဝေပေးကြတာပါ။ထရမ့်အစိုးရအဖွဲ့ရဲ့ကာဝေးဆိုင်ရာအစည်းအဝေးတာဝန်ခံကြီးသက်ဗိုလ်ချုပ်ကြီးဂူစတက်ဘာနာကကာဝေးဆေးဖြန့်နှင်းမှုကအတော်အဆင်ပြေကြောင်းနဲ့တက်ကြီးရွေးဦးတွေအတွက်ရေရှည်ကျန်းမာရေးဆောင်ရှောက်ကူတာပေးတဲ့ဌာနပေါင်း9000လောက်ကိုရှေ့တင်းပတ်ထဲမှာစပြီးဖြန့်မြူပေးမှာဖြစ်ကြောင်းပြောပါတယ်။ဂျာမနီနိုင်ငံရဲ့ COVID-19 ကာယောဂါဖြစ်ပွားမှုအခြေအနေဟာတိတ်ကိုဆိုးဝါးနေကြောင်းနဲ့ဗုဒ္ဓဘုရားကစပြီးနောက်ထပ်တင်းကျပ်တဲ့ကန့်သတ်မှုအသစ်တွေကိုစတင်ချမှတ်မှာဖြစ်တဲ့အတွက်ပြည်သူတွေလိုက်နာကြဖို့ဂျာမနီသမ္မတ Frank Walter Steinmeier ကတနင်္လာနေ့မှာပန်ကြားလိုက်ပါတယ
်။ Liebe Bürger und Bürgerinnen, wir alle hatten gehofft.
ဒီကရောကတန်ခံစားနေရတာလည်းအတော်ကြာနေပြီဖြစ်တယ်လို့ပြီးဆုံးတဲ့အချိန်လေးအတူတကွဆက်ပြီးရင်ဆိုင်ကြမှာဖြစ်ကြောင်းနဲ့ဒါကိုကြုံရောနိုင်မှာဖြစ်ကြောင်းဂျာမန်ဘာသာနဲ့ပြောသွားတာပါ။အခုကန့်သတ်မှုတွေဟာဂျာမနီသမိုင်းမှာအတင်းကျပ်ဆုံးဖြစ်ပေမဲ့အခြေအနေကဒီလိုကန့်တတ်မှဖြစ်နေအခြေအနေဖြစ်ကြောင်းလည်းပြောပါတယ်။နိုင်ငံတွင်းဒီရောဂါကူးစက်မှုတဟုန်လို့တိုးလာတာကိုရပ်တန့်စေဖို့အတွက် January 10ရက်နေ့ထိတက်ရောက်မဲ့ကန့်တတ်မှုအသစ်တွေချမှတ်မှာဖြစ်ကြောင်းဂျာမနီဝန်ကြီးချုပ်အန်ဂလာမာကော့ကကြေညာခဲ့ပြီးနောက်တစ်နေ့မှာပဲဂျာမနီသမ္မတကပြည်သူ့ကိုခုလိုမိန့်ခွန်းပြောကြားခဲ့တာပါ။ NATO မဟာမိတ်အဖွဲ့ဝင်ဖြစ်တဲ့တူရကီကိုရုရှားစီကလေကြောင်းကာကွယ်ရေးစနစ်ဝယ်ယူမှုနဲ့ပတ်သက်ပြီးထရမ့်အစိုးရအဖွဲ့ကတနင်္လာနေ့မှာအရေးယူတန်ခတ်မှုချမှတ်လိုက်ပါတယ်။အမေရိကန်နဲ့တူရကီတို့ကြားဆက်ဆံရေးအတင်းအကျပ်မခံဖြစ်နေတဲ့အခြေအနေမျိုးမှာအခုလိုချမှတ်လိုက်တာပါ။တူရကီကရုရှားစီက S-400 ဒုံးကျည်ကာဝေးစနစ်ဝယ်ယူတာအပြင်ဆီးရီးယားအရေးအာမေးနီးယားနဲ့အဇာဘိုင်ဂျန်တို့အရေးနဲ့အရှေ့ပိုင်းမြေလဲပင်နဲ့အရေးတွေမှာတူရကီရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးအမေရိကန်နဲ့တူရကီတို့ကြားဆက်ဆံရေးတင်းမာနေတာတစ်နှစ်ကျော်နေပါပြီ။ရုရှားစီက S-400 ဒုံးကျည်ကာဝေးစနစ်ဟာ NATO စစ်ပစ္စည်းတွေနဲ့မရှင်နိုင်တဲ့အပြင်အခုလိုတူရကီရဲ့လှုပ်ဆောင်မှုဟာ NATO မဟာမိတ်နိုင်ငံတွေရဲ့လုံခြုံရေးကိုပါချင်းချောက်မှုရှိတာနိုင်တယ်လို့အမေရိကန်အရာရှိတွေကသတိပေးနေတာပါ။ဒါပေမဲ့တူရကီကိုအမေရိကန်ကသူ့ရဲ့ F-35 Stealth တိုက်လေယာဉ်ဝယ်ယူခွင့်ပိတ်ခဲ့ပြီးဒီတိုက်လေယာဉ်နဲ့ပတ်သက်တဲ့လက်ချက်မှုတွေမှာပါပါဝင်ခွင့်မပေးခဲ့တာကလွဲပြီးတခြားအရေးယူမှုတွေမလုပ်ခဲ့ပါဘူး။အခုတော့ဒီ S-400 ကာကွယ်စနစ်ဝယ်ယူရတဲ့ပတ်သက်ပြီးအနိုင်ရှိတာကိုအမြင့်ဆုံးအဆင့်သတိပေးလိုက်တာဖြစ်ပြီး တူဂျီနေနဲ့ဒီကိစ္စကိုအမေရိကန်နဲ့လက်တွဲပြီးချက်ချင်းဖြေရှင်းဖို့တိုက်တွန်းကြောင်းအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။တူဂျီစစ်လက်နဲ့ဝယ်ယူဆိုင်ရာဌာနတာဝန်ရှိသူတွေကိုပြစ်မှတ်ထားပြီးအမေရိကန်ကအရေးယူလိုက်တာဖြစ်ပါတယ်။
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.13 ဘိုင်းလိုမီတာ40 kHz 8.13ဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်နေပါရှင
်မင်္ဂလာပါခင်ဗျာ VOE American တိုင်းရဲ့နောက်ဆုံးရမနေ့ခေတ်သတင်းတွေကိုဆက်လက်ကြီးညာတော့ပါမယ်ကျွန်တော်ရမထုံးပါမြန်မာနိုင်ငံမှာမနေ့တုန်းကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူ1190ဦးထပ်မံတွေ့ရှိတာကြောင့်ရောဂါကူးစက်သူစုစုပေါင်း 39,512 ယောက်ရှိပြီဖြစ်ကြောင်းကျန်းမာရေးအကူအညီဌာနကည7နာရီမှထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ14ရက်နေ့အတွက်တခွဲနမူနာပေါင်း 19,115 ခုကိုစစ်ဆေးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့24နာရီအတွင်း COVID-19 ကြောင့်သေဆုံးသူက34ယောက်ရှိတာကြောင်းသေဆုံးသူစုစုပေါင်းက2292ဦးရှိပြီဖြစ်ပါတယ်။မလနောက်ပိုင်းကစလို့အခုချိန်ထိစစ်ဆေးခဲ့တဲ့တခွဲနမူနာပေါင်းက13,500ကျော်ရှိပါတယ်။အတည်ပြုလူနာ13,000နီးပါတယ်။ပြန်ပြီးကျန်းမာလာသူက18,000ကျော်ရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုတွေကိုဆက်ပြီးထိန်းချုပ်နိုင်ဖို့အတွက်ဒီဇင်ဘာလ15ရက်နေ့အထိအစိုးရကချမှတ်ထားတဲ့ညွှန်ကြားချက်တွေအမိန့်ကြော်ညာစာတွေကိုဒီဇင်ဘာလ31ရက်နေ့အထိရက်တိုးမြင့်တက်မှတ်လိုက်ပါတယ်။ယာရူကနေအနားယူတော့မယ်နိုင်ငံရေးရာဇဝမှုခုံရုံး ICC ရှေ့နေဖတ်တူဘန်ဇူရာကအမေရိကန်တို့သူ့အပေါ်တန်ခါအရေးယူပိတ်ဆို့မှုတွေပြုလုပ်ထားတဲ့အပေါ်ဖြစ်တင်ဝေဖန်လိုက်ပါတယ်။ရှင်းနေမှာယာရူကမစွန့်ခွာခင်တနင်္လာနေ့က ICC အဖွဲ့ဝင်နိုင်ငံတွေရဲ့အစည်းအဝေးမှာနောက်ဆုံးမိန့်ခွန်းစကားပြောကြားတော့သူကအခုလိုဖြစ်တင်ဝေဖန်လိုက်တာဖြစ်ပါတယ်။မိန့်ခွန်းအစမှာပဲဖတ်တူဘန်ဇူရာကပြီးခဲ့တဲ့နှစ်တည်း ICC နဲ့သူ့ရုံးအဖွဲ့ဟာလက်ခံနိုင်ပေါ်ရာမကြုံစဘူးချင်းချောက်မှုတိုက်ခိုက်မှုနဲ့ပိတ်ဆို့တန်ခတ်မှုတွေခံခဲ့ရတယ်လို့ပြောပါရယ်ပြီးခဲ့တဲ့ဒီဇင်ဘာလထဲမှာပဲအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကဘန်ဆူဒါနဲ့ ICC ရဲ့တရားစီရင်ရေးဌာနအကြီးအကဲပါကစ္စတန်မိုချူချူဂရုရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ကြောင်းကြေညာထားခဲ့တာပါအာဖဂန်နစ္စတန်နိုင်ငံကအမေရိကန်တပ်ဖွဲ့ဝင်တွေထောက်လိုင်းတပ်ဖွဲ့ဝင်တွေနဲ့မဟာမိတ်နိုင်ငံကတပ်ဖွဲ့ဝင်တွေစစ်ရာဇဝတ်မှုကျူးလွန်မှုရှိမရှိစစ်ဆေးနေတဲ့ ICC တာဝန်ရှိသူတွေနဲ့ဘန်ဆူဒါတို့ကိုလည်းအမေရိကန်ကိုလာရောက်ခွင့်ကိုပိတ်ပင်ခဲ့ပါတယ်ဒီလိုတန်ခါအရေးယူမှုတွေဟာနိုင်ငံရာဇဝတ်ခုံရုံးနဲ့အဖွဲ့ဝင်နိုင်ငံတွေပေါ်တိုက်ခိုက်တာဖြစ်ကြောင်းနဲ့စီးနှီးခံနိုင်ငံကဆက်ဆက်ရေးစနစ်အတွေ့အထည်အများတဲ့တာဒဂတ်တစ်ခုလိုလည်းဘန်ဆူရာကပြောပါတယ်ရှင်းတဲ့ဂျိုးဘိုင်ဒန်အမေရိကန်သမ္မတတာဝန်ယူချိန်မှာအမေရိကန်နဲ့ ICC ရဲ့ဆက်ဆံရေးမှာဘယ်လိုအပြောင်းလဲဖြစ်ပေါ်နိုင်သလဲဆိုတာကိုတော့တိတိကျကျမသိနိုင်သေးပါဘူးနေ့တော်ကြာပဲအမေရိကန်တို့က ICC နဲ့ ICC ရဲ့အာဏာအတိုင်းအစပေါ်စိုးရိမ်ပူပန်မှုတွေရှိနေကြတာဖြစ်ပါတယ် ICC ရဲ့အခြေခံဖြစ်တဲ့ Rome Statute ရောမဥပဒေစာချုပ်ကိုအမေရိကန်သမ္မတ Bill Clinton ကတထောင်ပြည့်တမှာလက်မှတ်ယူထိုးခဲ့ပေမဲ့သမ္မတ George W. Bush လက်ထက်မှာတော့စာချုပ်ကနေနှုတ်ထွက်ခဲ့တာဖြစ်ပါရဲ့ခင်ဗျာဝါဒပြန်လက်ကမ်းစာဆောင်တွေပါရှိတဲ့မိုးပြံပူပေါင်းတွေကိုမြောက်ကိုရီးယားနိုင်ငံတွေကလွတ်တင်နေတာကိုအရေးယူမဲ့ဥပဒေတရက်ကိုတောင်ကိုရီးယားပါလီမန်ကတနင်္လာနေ့ကအတည်ပြုလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံနဲ့ဆက်ဆံရေးတိုးတက်ချင်တာနဲ့တောင်ကိုရီးယားတို့ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုဒီဥပဒေကစတင်လိုက်တာဖြစ်တဲ့ဆိုပြီးပြင်းပြင်းထန်ထန်ဝေဖန်ပြောဆိုနေတဲ့ကြားကအခုလိုအတည်ပြုလိုက်တာဖြစ်ပါတယ်။ဒီဥပဒေကိုတောင်ကိုရီးယားအာဏာရပါတီကအများစုဖြစ်တဲ့ဥပဒေပြုအမတ်189ဦးရဲ့ထောက်ခံမဲ့နဲ့အတည်ပြုလိုက်တာဖြစ်ပါတယ်။အဲ့ဒီမတ်တွေကသမရမွန်ဂျေအင်းရဲ့မြောက်ကိုရီးယားနဲ့ထိတွေ့ဆက်ဆံရေးမှုကိုထောက်ခံသူတွေလည်းဖြစ်ပါတယ်။ပါလီမန်မှာအမတ်ဦးရဲ့ခြင်းမရှင်နိုင်တဲ့အတိုက်ခံအမတ်တွေကတော့ဥပဒေနောင်နေအောင်အချိန်ဆွဲမိန့်ခွန်းပြောတဲ့နည်းပြဟာပေါင်းမပြေဖြစ်ပြီးတဲ့နောက်မှာမဲပေးပွဲကိုမတက်ရောက်ပဲနေခဲ့တာဖြစ်ပါတယ်။အရတားပြည်သူတွေမြောက်ကိုရီးယားစံချီရေးလက်ကမ်းစာဆောင်တွေပါရှိတဲ့မိုးပြံပူပေါင်းတွေကိုတည်ဆပ်ဖြတ်ကျော်လွတ်တင်တာကိုပိတ်ပင်တဲ့ဥပဒေကိုတောင်ကိုရီးယားပါလီမန်မှာဒါဟာပထမဆုံးအကြိမ်တည်ပြီးလိုက်တာဖြစ်ပါတယ်။ရင်းနှုံးကတော့နှစ်နိုင်ငံဆက်ဆံရေးအထူးကိမခံနိုင်တဲ့အခြေမျိုးမှာခေတ္တပိတ်ပင်တာမျိုးသာပြုလုပ်ခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားတို့ဘက်ကဝါဒပြန်လက်ကမ်းစာဆောင်ပါမိုးပြံပူပေါင်းတွေပြစ်လွှတ်တာကိုမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဦးရဲ့ညီမကင်ယိုဂျွန်းကအပြင်းထန်ပြစ်တင်ရှုတ်ချအပြီး6လကြာမှအခုဥပဒေကိုအကြည့်ပြုလိုက်တာဖြစ်ပါတယ်။ COVID-19 ကာကွယ်ဆေးသုံးဆွဲလာနေတာကတိုကျိုအိုလံပစ်ပွဲတော်ကိုဘေးအန္တရာယ်ကင်းကင်းနဲ့လုံခြုံစိတ်ချစွာကျင်းပနိုင်ဖို့ပြုလုပ်ချက်ရောင်ကြီးတစ်ခုဖြစ်တယ်လို့ဂျပန်နိုင်ငံတိုကျိုမြို့တော်အုပ်ချုပ်ရေးမှူးယူရီကိုကိုအီကဲကပြောပါတယ်။
商品化って言いましょうか、実際に使われるようになっているっていうのは希望の光。
COVID-19 かごやすい、あぐるどんすわらないなが、ピョリンチェットクープちゃん、オランピネマタンスワンアグザープエロアチェマナイボードウェイ、ピョリンチェットクープにねれみえみちゃん、トゥキュウチュウユミュウ、ユリコーコイケが AP テレンタナネインタビューマープヨバレ、コロナウイルスタイプやイエドウェイ、ミアピドゥライナボー、ウブリメイビートキャンタラムシドロ、アピピラダンジェチャマダレムシジャン、タビメイトキュービュートビューダーリガ、ヨガカゴタシエマ、フボンバウンサメチャジャンレトガピョバレ、トキュウチュイム、ユリコーコイケゴ、フォープスマガジンガ、ディネテ、カバボマ、オザアナアチゾン、ミュートミイヤーティアレマ、テテンポピアタラピパレ、アグルウィチェヤマ、フォープスマガジンガ、カバカヨガジゴタピアニレ、ミュートミリアカンガナゴレ、リピポピアタバレクメ。今日もなけなおそんやだれんりご、とけみゅうだねあとじんやげらば。ぐろだれんどわりねあぱせんがなりご、せれなせんないまびきめ。
とらしんやしん、ちまてんぎたいぱ。アメリカンピラーソンはてれんがねか、ちまいゆうんだんでご、COVID-19かごぜさとぴばび。Pfizer, BioNTech ရဲ့ COVID-19 ကာကွယ်ဆေးကိုတနိုင်ငံလုံးဖြန့်ချီပေးနေတာနဲ့အတူပဲလူလူကြားကာကွယ်ဆေးရဲ့ဘေးကင်းထိရောက်မှုအပေါ်ယုံကြည်လာဖို့ကိုလည်းဆောင်ရွက်နေကြပါတယ်
။ I've been waiting for this day for forever.
ဒီကနေ့ကိုရောက်ဖို့အတွက်စောင့်ရရတာရှင်။ကျွန်မတိတ်ကိုပြောပါရစေ။ကာကွယ်ဆေးထုတ်ဝင်ရတဲ့အတွက်တိတ်ကိုလည်းကျေးဇူးတင်ပါတယ်။လာမယ့်လတွေအတွက်မှာကမ္ဘာတစ်လောကလူတွေလည်းဒီတဲ့ပို့ပြီးကာကွယ်ဆေးတွေထုတ်ဝင်ရမယ်လို့မျှော်လင့်ပါတယ်။
ပထမဆုံးကာကွယ်ဆေးထိုးခဲ့သူကအရေးပေါ်လူနာတွေကိုစောင့်ရှောက်ပေးရတဲ့သူနာပြုဆရာမဆန်ဒရာလင်းစေးပါနယူးယောက်ပြည်နယ် Long Island Jewish Medical Center မှာတာဝန်ထမ်းဆောင်ပါတယ်သူနာပြုဆရာမလင်းစေးကတော့ကာကွယ်ဆေးကိုစိတ်ချလက်ချရှိစေဖို့တိုက်တွန်းသွားပါတယ
် I feel great it didn't feel any different from receiving
နေလို့ကောင်းပါတယ်နှစ်တိုင်းထိုးနေကြတုတ်ကွေးကာကွယ်ဆေးထိုးရသလိုပါပဲကျန်းမာရေးဝန်ထမ်းဖြစ်ရတာကိုလည်းဂုဏ်ယူသလိုကောင်းဝင်ရှိကဘေးကင်းနေဆိုတော့လူတွေပို့ပြီးယုံကြည်လာအောင်အခုလိုလက်တွေပြသခွင့်ရတဲ့အတွက်လည်းတိတ်ကိုခုံယူပါတယ်အားလုံးလည်းကောင်းဝင်ရှိထိုးကြဖို့အတွက်တိုက်တွန်းပါတယ
် Northwell Health ရဲ့ဝန်ထမ်းချမ်းမာရေးဆရာညွှန်ကြားရေးမှူးဒေါက်တာမီရှယ်ချက်စတာကအမေရိကန်မှာ COVID-19 ကာကွယ်ဆေးကိုပထမဆုံးထိုးနှံပေးခဲ့သူပါ
While given the vaccine as a clinician, you focus.
ဆရာဝန်တဦးအနေနဲ့ကာကွယ်ဆေးထိုးပေးတဲ့အခါမှာလူနာကိုပဲအာရုံစိုက်ရပါတယ်။ဒါကြောင့်ကျွန်မကကာကွယ်ဆေးထိုးတာကိုအာရုံစိုက်ပါလေ။ကျွန်မတို့ကပထမဆုံးဆိုပြီးတော့အားလုံးကပြောကြပေမယ့်ကျွန်မအတွက်တော့တိတ်ပြီးထူးထူးတွေမရှိလာပါဘူး။ဒါပေမဲ့စိတ်လှုပ်ရှားစရာကောင်းပါလေ။
နယူးယောက်လန်နော်ဟေးဆေးရုံကအရေးပေါ်ဌာနအကြီးအကဲဒေါက်တာယီဖ်မိုက်ကယ်ဒူရိုဆဲလ်ကကိုဗစ် -19 ဆေးအထူးခံတဲ့ဒုတိယမြောက်ပုဂ္ဂိုလ်ဖြစ်ပါတယ်ဒီနေ့ကတိတ်ပြီးတော့အရေးကြီးတယ်လို့မျှော်လင့်ချက်တွေလည်းရှိလာတဲ့နေ့ပါတဲ့ကာကွယ်ဆေးထိုးရတော့မယ်ဆိုရင်လက်တွေ့တွေ့ရှိချက်တွေအပေါ်မှာစိတ်ချလက်ချယုံကြည်မှုအပြည့်နဲ့ထိုးနိုင်ဖို့အရေးကြီးပါတယ်လို့သူကပြောသွားတာဖြစ်ပါတယ်အမေရိကန်မှာပထမဆုံးအနေနဲ့ COVID-19 ကာကွယ်ဆေးထိုးနိုင်ခဲ့တဲ့အတွက်ဂုဏ်ယူတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကလည်း Twitter လူမှုကွန်ရက်မှာရေးပါတယ်။အမေရိကန်ပြည်ထောင်စုတဝန်းကကျန်းမာရေးဝန်ထမ်းတချို့တနင်္လာနေ့မှာ Pfizer နဲ့ BioNTech တို့ရဲ့ COVID-19 ကာကွယ်ဆေးထိုးနိုင်မှုစတင်လိုက်ပြီးတဲ့နောက်မှာအများပြည်သူကြားကာကွယ်ဆေးရဲ့ဘေးကင်းလုံခြုံမှုအပေါ်စိတ်ချလက်ချရှိလာအောင်လဲစောင့်ရွက်သွားမယ်လို့ကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနဝန်ကြီး Alex Azar ကသတင်းစာရှင်းလင်းပြောဆိုသွားပါတယ်
Like so many Americans, I eagerly await the day when I can go receive a safe and effective.
တခြားအမေရိကန်တွေနေတူပါပဲ။ဘေးကင်းပြီးထိရောက်တဲ့ကာကွယ်ဆေးထိုးခွင့်ရမယ့်နေ့ကိုကျွန်တော်စောင့်နေပါတယ်။ကျွန်တော်မိသားစုထိုးခွင့်ရမယ့်နေ့ကိုလည်းစောင့်နေပါတယ်။ရှိလာမယ့်သတင်းပတ်တွေအတွင်းမှာတော့ကျွန်တော်နဲ့အတူဌာနရင်းကအများပြည်သူကြားမရေးဆိုင်ရာဦးဆောင်သူတွေကဒီကာကွယ်ဆေးတွေဟာအလွန်ဘေးကင်းပြီးထိရောက်မှုရှိတဲ့အကြောင်းအမေရိကန်ပြည်သူတွေကိုအသိပေးနိုင်အောင်တွန်းအားပေးဆောင်ရွက်သွားပါမယ်။
အမေရိကန်လူတို့အတွက်ကာကွယ်ဆေးပို့ပြီးရလာဖို့ Pfizer နဲ့ဆက်လက်ဆွေးနွေးနေတဲ့အကြောင်းလဲ Operation Raspi ရဲ့အကြံပေးအရာရှိချုပ်ကပြောပါတယ်။ကြီးတပ်ဗိုလ်ချုပ်ကြီး Gusta Pana ကအစိုးရရဲ့ Operation Raspi အဖွဲ့ပူရဲကောင်းဆောင်ဖြစ်ပြီး COVID-19 ကာကွယ်ဆေးဖြန့်ဖြူးမှုအပိုင်းကိုကြီးကြပ်သူဖြစ်ပါတယ်
။ There's a storm that's coming into the northeast ဗုဒ္ဓဟူးကြာသာပတိနဲ့တောက်ကြနေပြီမှာအရှင်းမြောက်ပိုင်းတစ်လျှောက်မုံတိုင်းဝင်လာဖို့ရှိပါတယ်အနောက်မြောက်ပိုင်းမှာလည်းအင်္ဂါဗုဒ္ဓဟူးနဲ့ကြာသာပတိမျိုးတို့မှာမုံတိုင်းကြီးတစ်လုံးဝင်ရောက်တိုက်ခိုက်မဲ့အခြေအနေရှိပါတယ်ရာသီဥတုအနေထားကအခက်အခဲဖြစ်လာနိုင်ပါတယ်
ဒီသတင်းပတ်ကွန်ပိုင်းမှာဖိုင်ဇာနဲ့ BioNTech ရဲ့ COVID-19 ကာကွယ်ဆေးအလုံးရေ 2.9 သန်းကိုပထမအတုပ်အနေနဲ့နိုင်ငံတော်ဝန်ကနေရာ636နေရာကိုပို့ဆောင်ဖြန့်ဖြူးဖို့အစိုးရကစီစဉ်ထားတာပါ။နောက်ကာကွယ်ဆေးတစ်ခုဖြစ်တဲ့ Moderna Inc. ရဲ့ COVID-19 ကာကွယ်ဆေးကလည်းအဆုံးစုံဒီသတင်းပတ်ထဲမှာအသုံးပြုခွင့်ရမယ်အနေအထားရှိပါတယ်။အမေရိကန်ပြည်ထောင်စုဟာကမ္ဘာမှာ COVID-19 ရောဂါဖြစ်ပွားသူအရေအတွက် 16.2 သန်းနဲ့အများဆုံးဖြစ်ပြီးကိုဗစ်ကြောင့်သေဆုံးရသူကတနင်္လာနေ့မှာ3သိန်းနီးပါးကိုရောက်ရှိခဲ့ပါတယ်ရှင်
။ရေမစင်းကြောင့်သူတမရွှေပြောင်းလို့သားသိန်းနဲ့ချီပြီးတော့ရှိနေတဲ့ကချင်ပြည်နယ်ဖားကန့်ဒေသတွင်ကိုဗစ်ကာကွယ်ရေးအစီအမံတွေပို့ပြီးတော့မှတင်းတင်းကြပ်ကြပ်ဆောင်ရွက်လာနေတဲ့အကြောင်းကျွန်မစုမုံကစူးစီးတင်ပြပေးချင်ပါတယ်။ကူးစက်မြန်ကပ်ရောဂါကိုဗစ်ကူးစက်မှုလူရာနဲ့ချီတွေ့ရှိလာပြီးတဲ့နောက်ကချင်ပြည်နယ်ဖားကန့်ဒေသလုံကင်းကျေးရွာအုပ်စုတွေအသွာလာကန့်သတ်မှုလော့ခ်ဒေါင်းချပြီးကိုဗစ်အနေနဲ့ထိန်းချုပ်ကာကွယ်နိုင်ရေးအစီအမံတွေကိုတင်းတင်းကြပ်ကြပ်ပို့လုပ်ဆောင်လိုက်ပါတယ်။ကိုဗစ်ကူးစက်မှုကာကွယ်ရေးအတွက်တိုင်းနယ်ဆရာဝန်ကျန်းမာရေးမှုတွေအုပ်ချုပ်ရေးမှုရမ်းမီရဖတွေစီမံဆောင်ရွက်နေကြပါတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတည်ဆိုကရှင်းပြပါတယ်
။ဒီဖားကန့်တမျိုးနယ်လုံးမှာအကြီးအကျယ်အရေးကြီးဆုံးနေရာကကျွန်တော်လုံခင်အုပ်စုကျွန်တော်နေရာလည်းလုံခင်အုပ်စုကြီးပါအုပ်စုဆိုပေမဲ့လူရေကတသိန်းဝန်းကျင်လောက်ရှိအဲကျွန်တော်ဒေတာခေါ်မှော်ရွာတွေပေါ့ဗျာဟိုခုနမိုက်ဂရန့်တွေအရင်မစေးတွေဒီလိုနေကြတဲ့လူတွေအများဆုံးရုပ်တွေရွာလည်းဖြစ်တယ်အဲ့တော့ကျွန်တော်တို့လက်ရှိအခုလိုရောဂါဖြစ်ပေါ်တဲ့အနေအထားကကိုယ်တွေ့ပြီးဆိုတာနဲ့ကိုကျွန်တော်တို့ကဒေတာအနေအထားအရကျွန်တော်လော့ဒ်ဒေါင်းချတယ်အဆက်တွေတွေကုန်ဖြတ်ထားတယ်ပြန်ပြောမှကျွန်တော်တို့တရားစာဝန်ကြီးကိစ္စလေးကိုကျွန်တော်တို့တတ်နိုင်မှာပေါ့မဟုတ်ဘူးကြီးပေးဒီလိုဒီလိုအဖြစ်ကျွန်တော်တို့တောက်လျှောက်နောက်ဆုံးဘလောက်ကြီးဖြစ်လာပြီလဲဆိုဖေယာကျော်ပေါ့ဗျာလုံးခင်းမှာရက်ွက်၅ခုရှိတယ်အဲ့ဒီရက်ွက်တွေအားလုံးကိုပြန့်နှံ့သွားတယ်ပို့ကကျွန်တော်ပြည်နယ်ကြားမှာရေးထားတာကလည်းလုံးခင်းအုပ်စုတစ်ခုလုံးကိုကျွန်တော်လော့ဒ်ဒေါင်းဖြစ်တာကျွန်တော်မနေ့ကညနေ6နာရီစပြီးတော့တတ်မှတ်လိုက်တာ
ကိုဗစ်ကူးစက်မှုကပိုးပြီးတော့ပြန့်နှံ့လာတဲ့အတွက်ကြောက်စိမ့်တွင်းလုပ်ငန်းခွင်ကြောက်ဝိုင်းနေဈေးဆိုင်နေပိတ်ခိုင်းလိုက်ပြီးခြေရတောင်းစုကနေတောင်းစုစီသွားလာမှုကိုတားမြစ်ပြီးတော့ကန့်သက်ချက်တွေပို့တိုးချလိုက်တာပါပြည်သူတွေကိုလည်းနေမနေပါပဲနေကြဖို့ညွှန်ကြားချက်ထုတ်လိုက်ပါတယ်ဒီလိုအနေထားမှာတော့ဖားကက်ဒေတာခန်နေနဲ့ရွှေပြောင်းလုံသားရေမစေးကြောက်ချခွေသူတို့ကြာနေ့စဉ်စားဝတ်နေရေးအချက်တဲတွေနဲ့ရင်ဆိုင်နေရတဲ့အခြေအနေဖြစ်နေလို့ဝိုင်းပြီးတော့ကူညီပေးနေကြပါတယ်လို့ဖားကက်လွှတ်တော်ကိုယ်စားလှယ်ကဆက်ပြောပြပါတယ်
ဒီလော့ဒ်ဒေါင်းအေရီယာတွင်မှာရှိတဲ့ဟိုလူရည်လည်းအင်တာမန်များတယ်ကျွန်တော်အုပ်စုမှာရှိတဲ့ရွာပေါင်း20ကျော်တဲကအခုလက်ရှိပိုးပြေနေတာက900 800လောက်တော့ရှိတယ်ပေါ့အဲ့တော့ဂျာနဲ့ရွာတွေလည်းကုသမှုရှိအောင်ကိုရွာနဲ့ကိုတာဝန်ယူပြီးတော့မှကျွန်တော်တို့ဒီကိလေတွေထားတယ်ပေါင်းနိုင်ကိလေထားတယ်အဲဂျာနဲ့အချိန်မျိုးเนาะကျမရဲ့ကိစ္စနဲ့တော့အရေးပေါ်ကိစ္စအလွယ်မြေအပြင်မထွက်ဖို့အဓိကတော့ကျွန်တော်လုံခင်အုပ်စုတစ်ခုလုံးရဲ့ကိုစားဘယ်လိုလုပ်ကြမလဲဆိုတာလေးကိုကျွန်တော်တိုင်ပင်ဆွေးနွေးကြရင်ဖြစ်ပါတယ်ဗျာ
ကျောက်စိမ့်တွင်းမှာရေမစေးကြောက်ချခွေသူရွှေပြောင်းလူသမားတွေပါတင်းချီပြီးနေထိုင်နေကြတာမို့ကူးစက်မှုဖြစ်မှာကိုစိုးရင်ခဲကြတာပါအခုတော့ဖြစ်လာတဲ့အချိန်မှာအသွာလာကန့်သတ်မှုတွေပိုတိုးလှုပ်ဆောင်လာပေမဲ့စီကန်းလိုက်နာမှုအရေးယူဆောင်ရွက်မှုကတော့အတော့ကိုအားနေပါတယ်လို့ဖားကက်ဒေတာခန်သတင်းသမားကိုစောမိုးထက်ကပြောပြပါတယ်
ဒီလိုဖားကတည်းကဒီခြေသောလုံသားများတာလို့ခြေသောလုံသားများတဲ့အမျိုးတော့ပိတ်မိနေတယ်လို့ပြောနေတာပေါ့အခုတကယ်ဆိုတာကြောက်ဝိုင်းနေတယ်အခုနောက်ပိုင်းအဲစကန်ဝေးပါအများဆုံးဖြစ်သွားတဲ့ပြဿနာကကြောက်ဝိုင်းရခုလက်ရှိကူးနေတဲ့စာနှုန်းအရမတ်တော်ဝိုင်းနေတော့အဲ့လိုဖြစ်သွားတာအစိုးရကလည်းပါလဲဆိုတော့ဒီကိစ္စပေါ်မှာပြတ်ပြတ်တတ်တတ်ဆိုင်လို့ဖြစ်နေမှာရှိပြီပြောနေတာကပြတ်ပြတ်တတ်အရေးကြီးသောတာမရှိဘူးဆိုတော့ဤသူတဦးချင်းစီကကိုယ့်အပြီးစိတ်နဲ့ကိုထိန်ထိန်ထိန်ထိန်လုံမှဒါကြီးကကျွန်တော်တို့ဖားကတ်တော့ရှင်ပြည်နဲ့ပြင်နေတယ်။နောက်ပြီးတော့ကျွန်တော်တို့ဖားကတ်ဒီပြည်ပေါ်ရေးလုပ်ငန်းတွေလည်းမရှိတော့ဘူးဆိုတော့အဲ့တော့ဒီထက်ကလူတွေအနေနဲ့ကတော့တော်တော်လေးစက်သေးလိမ့်မယ်။ဒီကိုယ်စက်နဲ့ပတ်သက်ပြီးတော့ဟိုသူတို့ခိုင်တဲ့ပုံတွေကတော့အတော်လေးရက်ပြည့်ရရဲနိုင်လို့ရအောင်
။ကချင်ပြည်နယ်တပီနယ်လုံးအတိုင်းတာနဲ့ဒီဇင်ဘာလ14ရက်နေ့ည9နာရီနောက်ဆုံးသတင်းထုတ်ပြန်ချက်အရတကွင်းစွမ်းတဆစ်ဆင်းမှုပေါင်း29,618 ဦးမှာတော့428ဦးအထိပိုတွေ့ရှိပါတယ်။ဖားကန့်ဒေတာကတော့288ဦးအထိတွေ့ရှိပြီးကချင်ပြည်နယ်အတွင်းမှာကိုဗစ်ပိုတွေ့ရှိမှုလူနာအများဆုံးဒေတာတစ်ခုလည်းဖြစ်ပါတယ်ရှင်
။တပ်မတော်နဲ့ရခိုင်လက်နက်ကင်ဖွဲ့ကြားစည်ရေးတင်းမာမှုတွေရောကြနေရှင်မှာပဲ။ရခိုင်ပြည်နယ်မှာမိုင်းပေါက်ကွေးမှုတွေကြုံနေရတာကြောင့်ဒေတာခံတွေစိုးရိမ်နေကြတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်အမျိုးနယ်မှာဒီလတဲ့မြေမောင်းပိုင်းပေါက်ကွေးမုံ၃ကျင်းကြုံခဲ့ရတာကြောင့်ဒေသခံတွေလုံခြုံရေးအတွက်စိုးရိမ်နေကြပါတယ်။ဒီကနေ့မနက်မှလည်းကစုကိုင်းကျေးရွာနီးမိုင်းပေါက်ကွေးမုံတစ်ခုဖြစ်ခဲ့ရမှာ ထိခိုက်ကြံရသူမရှိပေမဲ့စိုးရိမ်နေကြတယ်လို့ဒေသခံတို့ကပြောပါတယ်
ဟုတ်ကဲ့မတော်ရတာတော့ကမတော်ရတာတော့ကဘယ်လည်းမတော်ရသူတို့ကဘယ်လည်းမတော်ရမတော်ခိုင်းဘူးဦးနဲ့ကမတော်ရချောင်းနဲ့မရှိရဘယ်လည်းမတော်ရတာစားဖို့တောက်ဖို့လည်းမဟုတ်ဘူးသူနေကြတဲ့ဒေသခံတွေကဆိုးနေတာခဏခဏပေါက်တာလည်းဆိုးနေတယ်အဲအခုဆိုရင်ပို့ဆိုးတော့ဗောနေသေးတာလည်းဒီအားမျိုးနဲ့ကစင်းအောက်ဆုံးမှာကစင်းဆိုင်မှာလည်းတယောက်နေတယ်ဒေသချောင်းမှာလည်းတယောက်နေတယ်အဲ့ဒီငင်းနေတယ်မင်းလို့အားအားချစ်ကြတဲ့လူရှိကြတယ်။ဘယ်ကတော့ကိုင်းကတော့မပြောနေတော့ပါစားပြရလည်းမရှိဘူး။ဘယ်ကလာတဲ့ကန်တထားတာကတည်းကဒီကတော့တော့တောင်းဝင်ပြီးခေပေးနေရတာ။တော့တောင်းဝင်လို့မကဘဲနဲ့ဒီကိုရဲ့ရောနီနာလေးမှာဥရင်လည်းမတွားရ။ဘယ်လည်းမတွားရချောင်းလည်းမရှိရဆိုတော့က
ကစုကန်ချီရောအနီမှာတော့တမ်တော်စခန်းရဲ့အရှိစိတ်ထားသလိုအဲရခိုင်လက်နက်ကန်ဖွဲ့ရဲ့လှုပ်ရှားမှုတွေလည်းရှိခဲ့ပူပေမဲ့ဒီကနေ့ပေါက်ကွင်းမှုဖြစ်ခဲ့တဲ့မြေနောက်မိုင်အတွက်ဘသူမှတာဝန်ရှိတယ်လို့ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးလက်နက်ကန်တပ်ဖွဲ့တွေလှုပ်ရှားရာဒေသမှာမကြာခဏကြုံနေရတဲ့မိုင်းပေါက်ကွင်းမှုတွေကြောင့်ဒေသခံတွေထိခိုက်သေးဆုံးမှုတွေရှိနေကြောင်းလည်းအမျိုးနယ်အခြေစိုက်လူသားချင်းစာနာမှုဆိုင်ရာစေတနာဝန်ထမ်းကိုမျိုးလွင်ကပြောပါတယ်
မိုင်းဝဲတာကတော့အမျိုးနယ်ကဂျူကန်အုပ်စုပေါ့နော်အဲ့ဒီကဂျူကန်ကြီးရောအနီးမှာပေါ့အဲ့ဒီကဂျူကန်အနီးမှာပေါက်တယ်ပေါ့နော်အဲ့ဒီပေါက်တဲ့နေရာတဝိုင်းမှာတော့အာတတ်မတော်ကသခန်းချထားတယ်ပေါ့နော်အာအဲ့ဒီပေါက်တဲ့နေရာကဒီဇင်ဘာလအတွားမှာပေါ့နော်ဒီဇင်ဘာလအတွားမှာဒီဇင်ဘာ3ရက်နေ့တကင်ပေါ့ဒီဇင်ဘာ7ရက်နေ့တကင်ပေါ့ဒီဇင်ဘာ14ရက်နေ့တကင်ပေါ့လက်ကင်ပေါက်ပြီပေါ့နော်အဲ့ဒီကတော့ဒေသခံတွေတော့ထိခိုက်တဲ့အရာမုံတွေမရှိဘူးပေါ့နော်။ငါကတော့အဲ့ဒီနေရာမှာပေါက်ခွဲတယ်ရှိတယ်ပေါ့နော်။အဲ့ဒီနေရာမှာပေါက်ခွဲတာရှိတယ်။အော်ဘောလာတင်ငယ်နေကဆင်းပေါက်လို့အမျိုးသမီးတို့ဒီဆုံးသွားတာတဲ့
။တမ်တော်ရဲ့နောက်ပိုင်းတိုင်းစစ်ထာနယ်ရှုပ်တရှိရာအမ်းမျိုးနေဟာတောင်ပေါ်ဒေသတစ်ခုဖြစ်တာကြောင့်ဒေသခံများစုကတောင်ယာနဲ့ဥယျာဉ်ခြံစိုက်ပျိုးရေးလုပ်ငန်းတွေကိုအဓိကလုပ်ကင်ကြပါတယ်။ဒါပေမဲ့လည်းအခုအခါစိုက်ပျိုးရေးအဓိကအားထားနေကြတဲ့ဒေသခံတွေမြေနောက်မဲ့အန္တရာယ်ကိုစိုးရိမ်နေကြတယ်လို့လည်းကိုမျိုးလင်ကပြောပါတယ်။
အဲ့ဒီဒေသမှာကတော့ငိုကလေးကချက်ရပတိပစွာဖြစ်ကလေးကပဲဒေသခံတွေကချိုးရင်အသက်လုံးဖုံမှုမရှိတယ်လို့ဒေသခံတွေကခံကြရတယ်ပေါ့နော်။နေလာကြီးတွေနဲ့လမ်းပြလို့ဒေသရတာတွေတိချင်းတာတွေဒါဆောက်ရှိတယ်။အဲ့ဒီနောက်ပိုင်းမှာမြင်းပြောင်းမိုင်းတွေကလည်းဒါဆောက်ပေါက်ပြီးတိချင်းတာတွေတန်ရတာတွေရှိတယ်ပေါ့နော်။အခုလက်ရှိအပြစ်ခံရထားတဲ့ကာလမှာတော့မြင်းမိုင်းတွေပေါက်ဝဲနေတယ်ဆိုတော့ဒေသခံတွေရဲ့အသက်လုံးစီးရတဲ့ကျခုပဲအမတ်ဆောင်မြတ်တဲ့အနေထားမှာရှိနေတယ်ပေါ့နော
်မြမစစ်တပ်နဲ့အဲရခိုင်လက်နက်ကန်ဖွဲ့တို့ကြားနှစ်နှစ်ကြာစစ်ရေးတင်မာမှုတွေကာလအတွင်းမှာမြင်းမြောက်မိုင်းနဲ့စစ်လက်ကျန်ပုံးတွေပေါက်ကွဲမှုတွေကြောင့်ထိခိုက်သေဆုံးတာ33ထက်မနည်းရှိခဲ့ကြောင်းလဲဒေသခံလူထုအခြေပြုဖွဲ့တစ်ခုဖြစ်တဲ့ရခိုင်တိုင်းသားမျိုးနွယ်များစီရင် REC ကမှတ်တမ်းတင်ထားပါတယ်ရခိုင်ပြည်နယ်ကစစ်ရေးပဋိပက္ခတွေအတွင်းအရာတော်ထိခိုက်သေဆုံးမှုတွေပုံများလာသလိုစစ်ဆောင်ဒုက္ခသည်23,000ကျော်ရှိနေတယ်လို့လည်းခန့်မှန်းထားပါတယ်နိုဝင်ဘာလ10ရက်နေ့ကရခိုင်ပြည်နယ်မှာရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့ဒေသတွေမှာပြန်လည်ကျင်းပနိုင်မယ့်အခြေအနေတွေဖန်တီးပေးဖို့အေအဖွဲ့ရဲ့ကမ်းလှမ်းချက်ကိုတပ်မတော်ကလက်ခံပြီးတဲ့နောက်မှာတော့တိုက်ပွဲတွေရဆိုင်နေတာတလကျော်လောက်ရှိနေပေမဲ့မြေနောက်မှအန်တီရဲ့ပါဝင်လုံခြုံရေးစိုးရိမ်မှုကြောင့်ဒေါက်ခတ်တွေများပြားနေရမပြန်သေးပေဖြစ်နေကြပါတယ်ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှေဘက်ချလာကတော့ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်ကလက်နက်ကင်ပဋိပက္ခတွေအတွင်းမှာအရသာထိခိုက်သေဆုံးမှုတွေဟာစစ်ရဇဝမှုမြောက်နိုင်ကြောင်းစက်တင်ဘာလ7ကျင်းပခဲ့တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှသတိပေးထားပါရခင်ဗျာကျွန်တော်တက်နိုင်စစ်တွေမျိုးကနေတင်ပြပို့ထားပါတယ
်တင်တော်ဝင်းမပါရေကောက်ပွဲဆက်နိုင်ခဲ့တဲ့အစိုးရပါတီ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့လာမယ့်အစိုးရဖွဲ့ရေးတိုင်းရင်းသားပါတီတွေနဲ့မကြာခင်တွေ့ဆုံညီနိုင်ဖို့ရှိတယ်လို့တော်ဝင်ပြေးခံရသူတို့ဖြစ်တဲ့ NLD ထိပ်ပိုင်းခေါင်းဆောင်သူကပြောလိုက်ပါတယ် NLD ပါတီကိုလုံမှုဆောင်အတွေ့အမှုသုံးတဲ့ပဲခူးတိုင်းဝန်ကြီးချုပ်လည်းဖြစ်သူဒေါက်တာအောင်မွေးညိုကဒီအစိုးရနဲ့လွှတ်တော်ဖွဲ့စည်းရေးမှာတိုင်းနာပါတီတွေဖြစ်စေချင်တာကိုအရင်နှောက်ထောင်ပြီးဘာတွေလဲလျောနိုင်တာကိုခွင့်ပြုချက်ရဖို့ပြင်နေတဲ့အပေါ်ကျိုးစိုးအကြံပြုလိုက်တဲ့တိုင်းနာပါတီကျော်ကိုရခေါင်းဆောင်တွေကိုမေးထားပါတယ်ရှမ်းပြည်နယ်မှာမဲအတော်များများရထားတဲ့ SNLD ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရတယ်အထွေထွေအတွင်းမှုဦးဆိုင်လေးက
NLD ရဲ့အခုလက်ရှိဆုံးဖြတ်ချက်တွေပြည်မယ်ဆိုလို့ရှိရင်တော့အရင်ရေကောက်ပွဲမတိုင်ခင်ကပြောပြထားတာနဲ့စာလို့ရှိရင်တော့အထူးသဘောဘက်ကိုပုံပြီးဆောင်လာတယ်တိုင်းသားတွေနဲ့ပုံမှန်မိစ္ဆာအောင်ကြိုးပမ်းလာတာတွေ့ရတာပေါ့နော်အဲကြောင့်မို့လို့ကျွန်တော်ဘက်ကတော့တရားဝင်စက်တွေလာခြင်းမရှိသေးတယ်လို့ကျ ူဆူရမယ့်အပိုင်းမှာရှိပါတယ်။
ရခိုင်ပြည်နယ်မှာမဲညာစုရထားတဲ့ ANP ရခိုင်မျိုးသားပါတီပြောခွင့်ရတော့အင်းနုစင်ကလည်း
ကျွန်တော်တို့ကတော့ဒီအဲ့ဒီပါတီတွေကိုစာထုတ်ကြတဲ့ကောင်ကိုကျွန်တော်ဦးစင်မှာကြိုးနေတယ်ဆိုတော့အင်တာဗျူးတွေမှာလည်းပြောတယ်။ဉာဏ်ကြားတာလည်းပါတီနေနဲ့ဉာဏ်ကြားခဲ့ပြီးဖြစ်ပါတယ်။သမီးရောက်သေးတာပဲဖြစ်ပါလ
ေ။ဒါပေမဲ့ကျားဆောင်ပါတီလို့လည်းသိထားကြတဲ့ SNLD ပြောခွင့်ရဦးဆိုင်လေးကတော့အခုလို NLD စာပေါ်အကြောင်းမပြေရခြင်းကိုအခုလို့ရှင်းပြပါတယ်
။သူတို့ရေးတဲ့စာကသဘောထားတောင်းခံတဲ့စာလည်းမဟုတ်ဘူး။ယက်တီချက်ကိုသူတို့ဖော်ပြတဲ့စာမျိုးဖြစ်တဲ့ကြောင့်မို့လို့ကျွန်တော်တို့ဘက်ကလည်းအကြောင်းပြန်ဖို့မလိုအပ်တော့ဘူးလို့ယူဆလို့မှတုံ့ပြန်ခြင်းမပြုရပါဘူးနော်။တကယ်လို့ခင်ဗျားတို့ဘယ်လိုသဘောရလဲ။ပူပေါင်းမယ်မပူပေါင်းဘူးလားဆိုပြီးမိခိုးအနေနဲ့ထုတ်လာတယ်ဆိုလို့ရှိရင်တော့တုံ့ပြန်ဖို့လိုအပ်တာပေါ့ဗျာ။ကျွန်တော်တို့ကလည်းတရားဝင်စာရင်းလက်ခံရရှိခြင်းမရှိတဲ့တချို့မျိုးလို့ online ပုံမှာပဲဒီတိုင်းနဲ့ဖြေချရတာပါပဲ။အဲ့ဒီပုံမှာတော့တကယ်တရားနားလည်မှုလွဲလို့မဖြစ်ဘူးလို့မြင်ပါတယ်။
ဒီနေရာမှာမိုးချီနယ်မှာအရင်မိုးပါတီတွေပူပေါင်းထူထောင်ထားပြီးမဲတစုံတရားနိုင်ချတဲ့ MUP မိုးညီညီပါတီကြောခွင့်ရတဲ့တပတ်သူတွေတွင်မှုနိုင်လည်ကြီးကျမကလည်
းဒီဒီနိုင်ရှိနေတဲ့သဘောထားကိုကျွန်တော်တို့ကကြိုးယူပါတယ်။ဒီကဲကဲဒီပေးလာတဲ့စာကဖိတ်ကြော်တဲ့စာကံမှန်ချက်ပေးတဲ့စာလို့ကြိုတင်ဒီပေါ်မှာကြောက်ကြံမှုမလိုအပ်ဘူးသို့တော့အဲ့စာကိုတော့ကျွန်တော်တို့ပါတီတွေနဲ့တိကျပြုကျေစုလက်ခံတယ်ဆိုတာမီဒီယာကအခုသဘောထားထုတ်ပြန်ထားပြီးဖြစ်ပါ
ဒါပေမဲ့အခုလိုဆွေးနွေးဖို့ပြင်လာတာမှာ NLD ပါတီအနေနဲ့လက်တွေ့ဆွေးနွေးမဲ့အသေးစိတ်တွေကိုပါထုတ်ပြန်တင်တယ်လို့ဦးဆိုင်လေးကအကြံပြုပါတယ
်လက်တွေ့မှာတော့တိုင်းသားပါတီတွေနဲ့ဘယ်နေ့ဘယ်ချိန်ဘယ်လိုနေရာတွေမှာဘယ်လိုအခန်းကဏ္ဍကိုဘယ်လိုအကြောင်းအရာကိုဆွေးနွေးမယ်ဆိုတာကိုသေချာဖော်ပြပြီးတော့ရှင်းရှင်းလင်းလင်းပြအောင်သူတို့ဘက်ကပေါ်ထုတ်ဖို့လိုအပ်တယ်ပေါ့နော်အဲလိုမျိုးပုံဝင်ရင်ဖော်ပြထားခြင်းမရှိဘဲနဲ့မီဒီယာပေါ်မှာပဲဒီလိုမျိုးသူတို့ဘက်ကပြုတင်ပြင်ဆင်ထားတယ်ဘာလုပ်တယ်ညာလုပ်တယ်ဆိုတာလောက်နေရတော့လုံးမချလောက်ပေါ့ဗျာယူသားပွင့်လင်းနဲ့ချင်းချင်းညို့တော့စပြက်ကိုလိုအပ်တယ
်ဂျာကိုဒေါ်အင်းလူစင်ကလည်းသဘောတူလိုက်ပြီး NLD အနေနဲ့တိုင်းသားတွေဘက်ကိုအရင်ဖြစ်စေချင်တာမေးလာမဲ့ပေါ်တော့အခုလိုပြန်ရှင်းပြပါတယ
်ဒီဆက်လက်ရေပေါ်မှာတော့ကျမတို့ပါတီအားပေါ်ပါတီရဲ့ဆုံးဖြတ်ချက်တွေကျမတို့ပါတီမှာစီးရင်းစီနေရအောင်မှာဖြစ်ပါတယ
်ဒါပေမဲ့နိုင်လည်းကြီးကမကတော့ဆွေးနွေးလာမဲ့အပေါ်အသိကျင်ထားတယ်လို့ဆိုပါတယ
်ဟုတ်ကဲ့ဟောကျွန်တော်တို့ကလည်းဒီဆုံးကိုဖိတ်ခေါ်လာမယ်ဆိုလို့ကျွန်တော်ကလည်းအသိကျင်ထားပါတယ်
ဒီနေရာမှာအခု NLD အဖွဲ့အနေနဲ့ရခိုင်ပြည်ကိုလာဖို့လုံခြုံရေးအတွက်စွန့်ကြောင်းပြောလာခဲ့တဲ့အပေါ်မှာတော့ဒေါ်အင်းနုစင်က
ဒီလိုရခိုင်ပြည်ရဲ့စစ်တေမြင့်မှာအနိုင်အားပါတီဖြစ်တဲ့ NLD အစိုးရရဲ့ဒီလိုအခုဒီအပေါ်ရခိုင်ပြည်ရဲ့အစိုးရဟာအခုဒီဒီလိုဒီကြည့်နေလို့မလားရဲလုံးကြီးကအစဒီတိုင်းတည်နေနေကြတဲ့ဖြစ်တယ်ဆိုတော့တချို့လူများလုံခြုံရေးရလာရောက်ဖို့အခက်အခဲရှိတယ်ဆိုတာတော့လုံးဝနားမလည်လို့မရဘူ
းဒီနေရာမှာ SNLD ပြောခွင့်ရဦးဆိုင်လေးကတော့ NLD နဲ့အရင်နှိစက်ခဲ့တာကြောင့်အခုအစိုးရကာလလေးမှာခိတ္တပြန်ကင်းကွာခဲ့ပေမဲ့တိုင်းပြည်ကအခုလိုအပ်နေချိန်အားလုံးပြန်ဆုံညှိနှိုင်းပြီးပူးပေါင်းဆောင်ရွက်ကြဖို့အချိန်ရောက်နေပြီလို့ပြောလိုက်ပါတယ်ခင်ဗျာကျွန်တော်ဝင်းမပါ
ပြောရမယ့်ကတော့အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုမူရင်းအဝွန်ပြက်ကောင်းလို့တင်ပြပေးသွားပါမယ်ကျွန်တော်အမြတ်သူပါ Nikkei Asia Online သတင်းမှာရေးသားရတဲ့ writer သတင်းဆောင်ပါကိုကောင်းလို့တင်ပြပေးပါပါတိုင်းပြည်ရဲ့ဒုတိယအကြီးဆုံးအရောင်းဝယ်စာချုပ်အဖြစ်တိုက်ရိုက်ရင်းနှီးမြှုပ်နှံလာတဲ့ငွေကြေးတွေကို ARB Green Tower ကုမ္ပဏီကရရှိမှာဖြစ်တယ်လို့အစချီပြီးတော့ဆောင်းပါးကိုရေးသားထားပါတယ်။ဥရောပတိုက်နိုင်ငံငယ်လေးဖြစ်တဲ့ Luxembourg ခြေဆိုင် CVC အစုရှယ်ယာနဲ့ရင်းနှီးမြှုပ်နှံမှုလုပ်ငန်းကုမ္ပဏီကြီးကမြန်မာနိုင်ငံရဲ့အကြီးဆုံးတယ်လီဖုန်းတာဝါတိုင်းကုမ္ပဏီကိုဝယ်ယူဖို့သဘောတူလိုက်ပြီလို့ Reuters သတင်းတရက်မှာဖော်ပြထားပါတယ်။ဒီရောင်းဝယ်စာချုပ်ဟာဒေါ်လာတန်900ပတ်ဝန်းကျင်တန်ကြီးရှိပြီးတော့ဒါဟာအရှိတောင်အရှာနိုင်ငံတွေတွေကိုကမ္ဘာလုံးဆိုင်ရာကုမ္ပဏီတွေကပထမဦးဆုံးချင်းချင်းဝင်ရောက်လာခြင်းပဲလို့သတင်းရက်ွက်တွေကပြောပါတယ်။ CBC ကကမ္ဘာအကြီးဆုံးပုဂ္ဂလိကအစုရှယ်ယာကုမ္ပဏီတစ်ခုဖြစ်ပြီးတော့မြန်မာနိုင်ငံမှာပထမဦးဆုံးရင်းနှီးမြှုပ်နှံမှုအနေနဲ့နိုင်ငံတော်တယ်လီဖုန်းတာဝါတိုင်း4000နီးပါးရှိတဲ့ Airwrie Green Towers ကုမ္ပဏီရဲ့ပိုင်ဆိုင်မှုတွေကိုဝယ်ယူလိုက်ခြင်းဖြစ်ပါတယ်။ဝယ်ယူနိုင်ခြင်းရှိတဲ့နောက်ဆုံးစကားတင်အကုမ္ပဏီစီးရင်ထဲမှာဒေသရင်းကုမ္ပဏီတွေအပါအဝင်တခြားသောကုမ္ပဏီတွေရှိနေပြီးတော့ CVC ကိုအထူးသီးသန့်အနေနဲ့ရောင်းလိုက်တာလို့အယောင်းဝယ်တွေနဲ့နှီးဆက်တဲ့သတင်းရက်ွက်ကဆိုပါတယ် ဝယ်ယူဖို့အလားအလာရှိတဲ့ကုမ္ပဏီတွေဟာခွင်းစင်းလေးလာတာတွေအကြောင်းဝယ်ကာလအတွင်းလှုပ်ဆောင်အောင်မဲ့လုပ်ငန်းဆောင်တာတွေကိုလှုပ်ဆောင်ဖို့အတွက်ဒေသတွင်းအကြံပေးတွေနဲ့နှီးပညာဆိုင်ရာအကြံပေးတွေကိုငှားရင်လှုပ်ဆောင်ခဲ့ရပြီးအဲဒီကာလကတစ်နှစ်ခန့်ကြာခဲ့တယ်လို့သတင်းရက်ွက်တွေကဆိုပါတယ်ရိုက်တာကရရှိတဲ့သတင်းချက်တွေအရ ARV Green Towers ရဲ့ Share ပိုင်ဆိုင်သူများဖြစ်ဒူဘိုင်းချေဆိုင် Bluestone Management ကလည်းလဗနွန်ချေဆိုင် M1 Group တီပေါ်ပြထားပြီးအကြောင်းအဝယ်ကိုသဘောတူလာပြီးတော့အခြားငွေကြေးအချက်အလက်တွေကိုတော့ပေါ်ပြထားခြင်းမရှိပါဘူးဆွဲဆောင်မှုရှိတဲ့အခြေခံတွေနဲ့ဖွံ့ဖြိုးကြီးထွားလာတဲ့မြန်မာတယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းအပေါ်ပုံမအောင်မြင်တိုးတက်ဖို့အတွက်ရှစ်တိုးလှုပ်ဆောင်သွားမယ်လို့ M1 Towers ရဲ့ညွှန်ကြားရေးမှူးဂျမယ်ရမ်ဒန်ကပြောခဲ့ပါတယ် CBC ကတော့ဒီအကြောင်းအဆောင်ချုပ်နဲ့ပတ်သက်ပြီးတော့မှတ်ချက်ပေးဖို့ညှင်းဆိုခဲ့ပါတယ်မြန်မာနိုင်ငံရဲ့အထူးကတယ်လီဖုန်းဝန်ဆောင်မှုတွေလုပ်နေကြတဲ့နော်ဝေးခြေဆိုင်ဆက်သွယ်ကုမ္ပဏီကြီးတွေဖြစ်တဲ့ Telenor အပါအဝင်ကာတာခြေဆိုင် Ooredoo နဲ့ဒေသခံ Mitel ကုမ္ပဏီတွေအားလုံးနီးပါးဟာ ARD ရဲ့တယ်လီဖုန်းတာဝါတိုင်းတွေကိုအသုံးပြုနေရတာဖြစ်ပါတယ်ဒီအကြောင်းအတွက်စင်ကာပူခြေဆိုင် Standard Chartered Bank ကအထူးကဗန္ဓာရေးအကြံပေးဖြစ်လှုပ်ဆောင်ခဲ့ပြီး ARD ဘက်ကတော့ဆွစ်ဇာလန်ခြေဆိုင်ယင်းနီမုန်နံမှုဘဏ်တစ်ခုဖြစ်တဲ့ UBS ကပူးတွဲဗန္ဓာရေးအကြံပေးဖြစ်ပါဝင်လှုပ်ဆောင်ပေးခဲ့ပါတယ်ဒီဆိုတော့ www.asia.nikkei.com မှာဝင်ရောက်ပတ်ရှုနိုင်ကြပါတယ်ခင်ဗျာ
အခုတော့ဒီဇင်ဘာနှစ်တကူကာလတေးသချင်းလက်ဆောင်အစီအစဉ်ကိုတင်ဆက်ပေးပါပါအစိုးရမေသူရဲ့စောင်းလေပြည်မြင်သချင်းကိုနားဆင်ရပါပါကလေးနဲ့ကင်းဒီလိုမြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ
်ဗျ။ American Tan ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်တော်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ပြီးနောက်အကူပြောင်းကာလကအခုဒီဇင်ဘာလကုန်လနဲ့ကုန်ဆုံးပါပါဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ပြီးနောက်ပိုင်းဥရောပနိုင်ငံတွေရဲ့၅ပန်းလုပ်ငန်းကဏ္ဍမှာအကြီးအကျယ်ပြောင်းလဲတည်ဖြစ်လာဖို့ရှိနေပါတယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်ဖြစ်တင်ပြပါမယ်ရှင်ဗြိတိန်နဲ့ပြင်သစ်ရေပိုက်နယ်ချမ်းမှာပြီးခဲ့တဲ့နှစ်ရက်အတွင်းမာဂိုလင်ညီကိုရီအသွားပြန်၅ပန်းပိုက်ဆွဲကြပါတယ်။ဒါပေမဲ့ဒီလိုလုတ်ခွင့်ရဖို့ကရေရှည်မှာတိတ်မတိကြပါဘူး။ပြင်သစ်ရဲ့၅ပန်းတင်မော်ရီစိုက်ကတ်ရနဲ့ငါးတန့်စင်ထုတ်ပို့ရအလို့အများဆုံးဘလုံးကီဆာမစိုက်ကမ်းမှာနီကိုလတ်စ်တို့ညီအကိုတွေအခြေဆိုင်အလို့လုံနေတာပါ။ဗြိတိန်ရေပြင်ကနေဖမ်းမိတဲ့ငါးပမာဏဟာသူတို့နှစ်စဉ်ဝင်ငွေရဲ့ထက်ဝက်ရှိပါတယ်။ ဒါပေမဲ့လာမယ့်ဇန်နဝါရီလတရက်နေ့မှာတော့ဗြိတိန်ရေပိုင်နယ်အတွင်းဥရောပ၅ဘန်သမားတွေအရင်လိုဝင်ရောက်ခွင့်ရတော့မှာမဟုတ်ပါဘူး။ပြင်သစ်ပင်လယ်၅ဘန်သမားနီကိုလတ်မာဂိုလီကတော့ရှေ့လာမယ့်အပြောင်းလဲကသူတို့အကြိုက်တော့မဟုတ်ဘူးလို့ပြောပါတယ်။
Oui, je pense que le président Macron doit rester
Tamara Macron အနေနဲ့တက်ပတ်သားသားရပ်တည်ဖို့လိုအပ်ပါတယ်။ဘာပဲဖြစ်ဖြစ်ဘယ်တင်္ဂါတယ်မှအကျိုးရှိမှာမဟုတ်ပါဘူး။ပြင်းတဲ့တံငါတွေလည်းကျင်းတတ်မှာမဟုတ်တလို့ပြင်းတဲ့တံငါတွေလည်းကျင်းတတ်မှာမဟုတ်ဘူးဆိုတာသိကြပါတယ်
။ဘယ်လိုသဘောတူညီချက်မျိုးမဆိုတက်ရောက်ချင်းတုံးလာချိန်မှာနေဆက်တွေကိုထိချုပ်ကန့်တမှုစီးမြင်သစ်တွေထွက်လာမှာကြောင့်ဗြိတိန်နဲ့ဥရောပရှိကွက်ချကုန်စည်စီးဆင်းမှုရှုပ်ထွေးသွားစေနိုင်ပြီးဗြိတိန်၅ဘန်းသမားတွေအတွက်လည်းအကျိုးရောက်စေနိုင်တယ်လို့သူကပြောပါတယ်။ဗြိတိန်ရေပိုင်နက်ကိုပြန်လည်ထိချုပ်ရေးကဥရောပတဲကနေဗြိတိန်နှုတ်ထွက်ရေးစီးရုံးလှုပ်ရှားသူတွေရဲ့အဓိကရှိမှန်းချက်ကြီးတစ်ခုလည်းဖြစ်ပါတယ်။ပြင်သစ်ဘက်ကတော့ဒီအချက်ကပြင်သစ်ငါးဘန်းသမားတွေရဲ့အသက်မွေးဝမ်းကြောင်းအလို့အကိုင်းကိုထိခိုက်စေမှာမဟုတ်ဘူးလို့ပြောဆိုထားပြီးသဘောတူညီချက်ကိုမကျက်ရင်ဗီတိုသုံးပယ်ချဖို့အဆင်သင့်မယ်လို့ပြောဆိုထားတာပါ။ဗြိတိန်ရေပိုင်နဲ့ထဲမှာဘလောက်ဝင်ရောက်ခွင့်ရမလဲဆိုတာနဲ့ငါးပမာဏဘလောက်ထိဖန်ခွင့်ရမလဲဆိုတာကအခုဥရောပသမ္မဂနဲ့ဗြိတိန်ကြားအကြီးအကျယ်ညှိနှိုင်းနေကြတဲ့ကိစ္စဖြစ်ပါတယ်။သဘောတူညီချက်တစ်ခုရရင်တော့ဗြိတိန်ရေပိုင်နဲ့မှာငါးဖန်ခွင့်လျှော့သွားမှာဖြစ်ပြီးသဘောတူညီချက်မရဘူးဆိုရင်တော့ဥရောပသမ္မဂအဖွဲ့ဝင်နိုင်ငံတွေကငါးဘန်းတင်မောတွေဗြိတိန်ရေပိုင်နဲ့ကိုလုံးဝဝင်ရောက်ဖန်ဆီးခွင့်ရတော့မှာမဟုတ်ပါဘူး။အဲ့ဒီအချိန်ရောက်ရင်ပြင်းတဲ့ရေပြင်မှာအလုံးရောက်လာကြမယ်လို့ပြောသူကတော့ပြင်းတဲ့ငါးဘန်းသမားတူဖြစ်တဲ့မက်တီးယာပင်တူဖြစ်ပါတယ
်။ tous les bateaux européens qui viennent pêcher ici
ဥရောပနိုင်ငံတခုချင်းစီကမော်တော်ဘုတ်တွေလည်းပြင်းတဲ့ရေပြင်မှာလာပြီးငါးဖမ်းကြပါမယ်။ပြင်းတဲ့တနည်းအားဖြင့်မှဆိုရင်တော့အဆင်မပြေပဲပြဿနာတွေတက်နိုင်ပါတယ်လို့ပြောသွားတာပါ။ဒီလိုဆိုရင်ဒီသူကတူတူတဲ့တော့မဟုတ်ပါဘူးပြင်တိခငါးဖန်သမားတွေချမ်းမှာလဲအလားတူဆိုရင်နေကြပါတယ
်ဘာအကန့်ညိုဒီလ်ဆာဝိုက်ကွန်ပလီကေ
ဘာတူညိတယ်မရဘူးဆိုရင်တော့အခြေအနေတွေရှော့ကုန်ပါမယ်ဥရောပတင်မော်တွေကိုဗြိတိန်ရေပိုင်တဲ့ထဲမှာလက်ခံတော့မှာမဟုတ်ပါဘူးအဲ့ဒီအခါမှာပြင်တိရေလက်ကြားထဲမှာပဲရှာကြရပါမယ်ဘယ်လ်ဂျီယန်ဒတ်ချ်ပြင်တိအားလုံးပါတခြားရေလုံငန်းတွေလည်းအဲ့ဒီမှာပဲရောက်လာမှာဖြစ်ပြီးအားလုံးအခက်အခဲတွေတွေ့ကြမှာပါတိုက်ဆွဲချတင်မော်တွေကနန်းဖန်းသူတွေအားလုံးလည်းလုတ်ွက်လုံလုံလောက်လောက်မရနိုင်ပါဘူး။ဒါနဲ့ပဲရေတန်ဇာတလည်းကုန်ခန်းသွားပါလိမ့်မယ်
။ပင်လယ်ငါးဖန်းသမားနီကိုလတ်မာဂိုလီပြောသွားတာပါ။ဗြိတိန်ရဲ့ငါးဖန်းလုတ်ွက်တွေကအရှေ့မြောက်ပိုင်းအတ္တလန္တိတ်ဆုံမှာအကျွဲဝါဆုံးဖြစ်ပြီးဥရောပငါးဖန်းပိုက်ဆွဲသမားတွေအများဆုံးဖမ်းယူရလဲဖြစ်ပါတယ်။လက်ရှိစီးမြင်အရဥရောပကငါးဖန်းလေတွေအနေနဲ့ဗြိတိန်ကမ်းရိုးတန်းနဲ့ရေမိုင်6မိုင်လောက်အကွာအထိဝင်ရောက်နိုင်ပေမဲ့လာမယ့်နှစ်စီးပွားရေးဆောင်ကနေနှုတ်ထွက်ချိန်မှာတော့ဗြိတိန်ကမ်းရိုးတန်းကနေရေမိုင်100လောက်အထိဥရောပငါးဖန်းလေတွေတင်မောတွေကတ်ခွင့်ရတော့မှာမဟုတ်ပါဘူး။ဒီအရေးကဥရောပကငါးဖန်းသမားတွေတင်အခက်တွေ့မှာမဟုတ်ပါဘူး။သဘောတူညီချက်တစ်ခုသာမရဘူးဆိုရင်တော့ငါးလုပ်ငန်းကိုအားထားတဲ့ကမ်းရိုးတန်းတစ်လျှောက်ကဥရောပနိုင်ငံတွေရဲ့ငါးတန့်စင်ထုတ်ပိုးတဲ့အလုပ်ယုံတွေနဲ့ငါးလေလံတွေစိတ်ကန်းတွေကထောင်နဲ့ချီတဲ့အလုပ်အကိုင်းတွေအတွေ့မရေရာမတေချာမှုဖြစ်စေပါတယ်။စားသုံးသူတွေအပေါ်မှာလည်းဒစိတ်တစ်ပိုင်းတက်ရောက်မှုရှိလာမှာပါ
။ So now if you're going to have a no deal
အခုတော့သဘောတူညီချက်မရဘူးဆိုရင်တကယ်ကိုပြဿနာကြီးဖြစ်လာမှာပါ။ကျွန်တော်တို့ဖမ်းတဲ့ငါးတွေအားလုံးရဲ့ထက်ဝက်ကဒီတိန်ကြီးပိုင်တဲ့ထဲကဖြစ်ပြီးကျွန်တော်တို့ငါးဖမ်းသမားတွေအနေနဲ့ငါဖမ်းဖို့လုတ်ပိုင်ခွင့်ရှိတဲ့အခြားနေရာတွေကိုလည်းရှာကြရပါမယ်
။ချွန်ပရီးမီယာကဘယ်လ်ဂျီယံနိုင်ငံအော့စတင်မျိုးဘလတ်ဘင်ဘီလီချင်းငါးလီလန်စီရဲ့ဒါရိုက်တာဖြစ်ပါတယ်။ဘယ်လ်ဂျီယံကဖမ်းဆီးနေတဲ့ငါးပမာဏရဲ့54ရာခိုင်နှုန်းကဗြိတိန်ရေပိုင်နဲ့အတွင်းကဖြစ်တယ်လို့သူကပြောပါတယ်။စားသုံးသူတွေအပေါ်မှာလည်းတက်ရောက်မှုရှိမယ်အကြောင်းပြောပါတယ
်။ So we're going to lose a lot of fish.
ဘရစ်တောရီလက်ကြားမှာဖမ်းစဉ်ကလို့ဈေးကောင်းရတဲ့ငါးဒီဖမ်းဆီးရမိမှုယောနေသွားမှာပါအဲ့ဒါကိုသာလက်လွတ်လိုက်ရရင်ပြဿနာတက်ပါမယ်ဘယ်လ်ဂျီယံဈေးကွက်ကိုငခွေးရှာတင်ပို့မှုယောနေသွားပါမယ်အဲ့ဒီလိုသာဖြစ်ရင်ငခွေးရှာဈေးကတက်သွားပြီးစားသုံးသူတွေအတွက်ဈေးကြီးသွားပါလိမ့်မယ်
ဗြိတိန်ရေပြင်ကိုဝင်ကွက်မရတော့ဘူးဆိုရင်ပြင်သစ်နီးတူနယ်သာလန်ဘယ်လ်ဂျီယံအိုင်ယာလန်နဲ့ဒိန်းမတ်တို့လည်းတိုက်ရိုက်တက်ရောက်နိုင်ခြင်းရှိပါတယ် EU နဲ့ Britain ကြားငါဖက်စီရေးအပြန်အလှန်ရေးပြင်ဝင်ထွက်ခွင့်၁၂လကြာထားဖို့ EU ဘက်ကကန့်လန့်ထားပေမဲ့ Britain ဘက်ကတော့လက်မခံနိုင်ဘူးဆိုတဲ့သဘောမျိုးပြောထားပါတယ်။ Britain ရေးပိုင်နက်မှာ Britain ငါဖန်သမားတွေချီဖမ်းယူခွင့်ရမယ်ဆိုရင်လည်းဥရောပဈေးကွက်ကိုတင်ပို့နိုင်ရေးကအခက်တွေ့လာစေနိုင်ပါတယ်။ဗြိတိန်မှာလက်ရှိဖမ်းဆီးတဲ့ငါးပမာဏရဲ့80ရာခိုင်နှုန်းလောက်ကတင်ပို့ကုန်ဖြစ်ပြီး၄ပုံ၃ပုံကဥရောပဈေးကွက်ကိုတင်ပို့တာပါတကယ်လို့ဥရောပဈေးကွက်ကပိတ်လိုက်မယ်ဆိုရင်ဗြိတိန်ရဲ့ရေထွက်ကုန်တင်ပို့မှုအတွက်အခက်အခဲတွေ့နိုင်ပါတယ်ပြင်းထန်တာမာဂိုလီညီအကိုတွေကတော့မျိုးရိုးဆင်ဆက်လုပ်ကင်လာတဲ့ငါးပန်းလုပ်ငန်းအနာဂတ်အတွက်စိုးရိမ်နေကြပါတယ်
Ah oui, c'est une histoire familiale, ça remonte à plusieurs
années. Après, il y a des gens qui ont mis en place de la laisse en canne là-bas. Je suis venu à Pau, à Mébécaire, à Pébécaire, à Alon, je suis venu à la fin de l'année. Je suis venu à la fin de l'année, je suis venu à la fin de l'année.
Nicolas Magoli, je suis venu à la fin de l'année. Je suis venu à la fin de l'année, je suis venu à la fin de l'année, je suis venu à la fin de ပိုပြီးတော့ကောင်းတဲ့ဆွဲပိုက်ချတင်ပေါ်ဝင်မဲ့စိတ်ကူးကလည်းအခုတော့လွင့်ပြေသွားပါပြီရှင
်။ VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မော်မှာကိုဗစ်ကရောဂါဖြစ်လာပြီးတဲ့နောက်မှာတယောက်နဲ့တယောက်ခောက်ခွာခွာနေကြရမယ့်အကြံပြုချက်တွေကြောင့်အဖွဲ့လိုက်လုပ်လို့ရှိတဲ့လုပ်ငန်းတော်တော်များများလူတွေ short ချခဲ့ရပါတယ်။စီးပွားရေးကြော်ညာဓာတ်ပုံတွေရိုက်တဲ့အခါမှာလည်းဘလို့စိတ်ကူးမျိုးနဲ့ရိုက်မယ်ဆိုတာတိုင်မြင်တာကအစပုံစံတဲ့အခြေအနေတွေပြောင်းလဲသွားတယ်လို့မြန်မာနိုင်ငံကထိတ်တန့်ဓာတ်ပုံစရာကိုအောင်ကျော်ထွန်း Facial Design ကပြောပါတယ်ကိုအောင်ကျော်ထွန်းကတော့ Fashion နဲ့စီးပွားရေးကြော်ညာထိတ်တန့်ဓာတ်ပုံစရာတစ်ယောက်ဖြစ်ပါတယ်ဓာတ်ပုံစရာတစ်ယောက်အတွက် COVID ကြောင့်ဖြစ်လာတဲ့ New Normal အခြေအနေတွေကို Blogger ပြောသမျှအစီအစဉ်အတွက်အခုလိုမျိုးမျှဝေပြောပြပါတယ်
ဘယ်ရတော့ဒီကျွန်တော်တို့သွားတဲ့ process တိုင်းပဲပေါ့နော်ကြော်ညာရတဲ့ဆိုလို့ရှိရင်ဟိုဘယ်လိုပြောကြော်ညာမလုပ်ခင် meeting နေထိုင်နေအဲဥမာ fashion ရှိပဲဖြစ် commercial ရှိပဲဖြစ်ကျွန်တော်တို့ဒီ meeting ထိုင်ပြီးစကားအတွက် discussion တွေလုပ်တယ်ပြီးရှင်နောက်ရိုက်တဲ့နေ့ဆိုလို့ရှိရင်လည်းဘာဖြစ်လူကြီးရတော့ပုံမှန်တိုင်းဆိုတော့များတယ်ပြောလို့ရမှာပေါ့နော်ဒါပေမဲ့အခုကြာတော့ဒီ covid ဒီပါဖြစ်တော့ကျွန်တော်တို့အဓိက online meeting zoom meeting ဘာဖြစ်ဖြစ်အဲ့ဒါအဓိကကိုအားကိုးပြီးတော့ပဲ meeting နေထိုင်ကြရယ်အဲ့လိုဒီစာလုံးကြပါတော့ဒါမျိုးလို့ရှင်လည်းဒီ shooting မှာဆိုလို့ရှင်လည်းအဲ့လိုတို့အလားလုပ်တဲ့အချိန်မှာဆိုလို့ရှင် shooting မှာဆိုလို့ရှင်လူတွေကိုလည်းတတ်နိုင်သမျှ short တာပါတော့ short ပြီးတော့shooting လာတဲ့လူတွေအကုန်လုံးကိုလည်းဒီ temperature check ပါညာအကုန်လုံးလုပ်ပြီးတော့ရိုက်ရပါဘောဟိုဘယ်ပြောမလဲ safety first ပေါ့နော်ရိုက်တာရိုက်ပေါ့အဲ့ဒါကောင်းလာတယ် shooting ရိုက်ပွဲမှာလည်းကိုယ်ကနဲ့ကိုယ်နေကြပါဘောနော်လုံးဆရာဆရာလုံးလုံးဆရာဆရာ live ဆိုတော့တပုတ်ရိုက်တာဆိုတော့ကျွန်တော်လည်းအဝေးကနေ live ရိုက်တာဆိုတော့အရင်တော့အလိုထိတွေ့ရတာတိတ်တော့မရှိပါတော့ဟုတ
်ဓာတ်ပုံရိုက်တယ်ဆိုတော့တော်တော်များများပေါ့နော်ရိုက်ရတဲ့အခါမှာဟို indoor ရိုက်ရတာမျိုးတွေလည်းရှိမှာပဲဆိုတော့ indoor မှာရိုက်လို့ရှိရင်ဒီယောဂမကူအောင်လို့ရောအကိုအတွက်ဒါမျိုးစိုးရိမ်မှုရှိလားဖြစ်လာတဲ့အခြေအနေအသစ်ပေါ့အတွေ့အကြုံတွေကိုလည်းမျှပါအောင်ရှင
်အဓိကတော့ studio ပေါ့နော်ကျွန်တော် studio မှာတော့ space ကတော်တော်ကျဲ studio ဟိုကျွန်တော်ဘက်ကprovide လုပ်ပေးနိုင်တယ်ဆိုတော့ဒါကျွန်တော်ဘက်ကတော့နည်းနည်းအားသာချက်လို့ပြောရမှာပေါ့နော်ဒီကတော့ tight space တွေမှာတော့ကျွန်တော်ဟိုအဲဒီကြိုက်တာပါတော့မလုပ်ဘူးခင်ဗျဒီကတော့ကျွန်တော်ဘက်ကဒီလိုဖြစ်လာခြင်းမှာကျွန်တော်ဘက်ကလုပ်ထားတဲ့ဟိုစီကန်ဆာလေးပေါ့နော်ဟုတ်အဲဆရာတို့ရိုက်တဲ့ချိန်မှာလည်းလို studio space ရဲ့နေရာရွေးလိုက်တယ်ပြီးလို့ရှင်သူကလည်းသူ make up လည်းပြင်ပြီးတော့သူနေအတန်းလည်းတော့သူနေ agency လည်းသူ့ဘက်ကနေသူနေအဲ့လိုမျိုးပေါ့နော်ဟုတ်အရင်အရင်အားလို့ရိုးရိုးတွေးတဲ့နေရာတော့မရှိတော့ခင်ဗျ
ဓာတ်ပုံဆရာတယောက်အနေနဲ့ပေါ့နော်ကိုလိုချင်တဲ့ပုံထွက်ဖို့အတွက်ကိုပြောရဆိုရတဲ့နေရာမှာရောဟိုနှာခေါင်းစီးအခုဆိုရင်တတ်ထားရပေါ့လေဆိုတော့အဲ့ထက်အပြင်ကိုတခြားဒီဟိုအတားဆီးတဲ့အဟန့်အတားတွေကိုအတွက်ကပို့ပြီးသတိထားစရာတွေဖြစ်လာတယ်လို့ရောပြောလို့ရလားချက
်အဲ့လျော်နေနေပြောနေနေနည်းတော့ပို့ပြီးတော့ခိုင်းတာတက်ဆန်နေနည်းတော့ပို့ပြီး off ပြောရအောင်ပေါ့နော်ဆိုတော့မဆွတ်ထားခါကြဆိုရင်ကိုနဲ့ရိုက်တဲ့တက်လန်းကလည်းဝင်းနေအခါကြပြီးမကြားလိုက်ဆိုတော့နည်းနည်းတော့ပို့ပြီး off ပြောရနည်းနည်းလေး physically နည်းနည်းလေးပို့ပြန်မှန်းတာအထူးပဲရှိရခင်ဗျာ
အဲ့တော့အားရချိန်နှံ့မှုဘိုင်းမှာဆိုရင်ရောခုနပြောသူအော်ပြောနေရတဲ့ဘာညာဆိုကိုလိုချင်တဲ့ result ရလာတစ်ခုထွက်လာဖို့အတွက်ပုံကောင်းတစ်ခုထွက်လာဖို့အတွက်လောက်ရတဲ့အပိုင်းမှာအားရချိန်နှံ့မှုရှိမှုอ่ะရောအပြောင်းလဲရှိတယ်လို့ပြောလို့ရလားချက
်အာဘယ်လိုပြောမလဲဟိုကိုကဘာပဲဖြစ်ရဲ့လို့လွယ်လွယ်နဲ့လောက်ထားမဟုတ်နည်းနည်းပို့ပြီး effort တွေထည့်ပြီးလောက်ထားဆိုတော့ထွက်လာတဲ့ effort လေးတော့ဟိုပို့ပြီးတော့ appreciate တော့လောက်တာပေါ့နော်ဘာလို့ဆိုတော့ကိုယ်ကိုယ်တရားနေမှာအထင်းတစ်ခုလောရဲ့အဲ့လိုဘာလို့ပြောမလဲပိုပင်မနာဆိုတော့ဒီထွက်လာရောဆိုတော့ကျွန်တော်ပို့ပြီးတော့အရေးတဲ့ဆိုင်တော့ဘယ်လိုပြောမလဲပို့ပြီး appreciate လောက်တက်လာပါတော့เนาะဒီလိုဖြစ်လာတော့ဟုတ်ကဲ့
အဲ့တော့ကို့အတွက်ပေါ့နော်ဒီယောဂမကူအောင်လို့ရောကို့အတွက်ပြင်ဆင်မှုတွေကဒီ new normal မှာဘာတွေပို့ပြီးတော့အရင်ကလည်းမတူအောင်လို့ဖြစ်လာတာတွေကဘာတွေလို့ပြောလို့ရပါလဲရှင့
်အဓိကတော့ကျွန်တော်အားတော့ကို့ကိုယ်ကိုယ်တွက်တာအဓိက trying to be healthy ပေါ့နော်ဟိုအားရအားတို့လည်းနေချိန်ကနေလောက်ပါပေါ့ပြောရှင်ဒီ extra vitamin C ပါလဲပို့တောက်တယ်အဲဒီက trying to be stay healthy ပေါ့ရှုတယ်မှာဆိုလို့ရှင်လည်း upload program လည်း production ပေါ့နော်အဲဒီလိုအများနဲ့လက်တွေစီးတယ်အများနဲ့ CC studio မှာဆိုလို့ရှင်လည်းအနေအထားပေါ့နော်အဲ့လိုမျိုးဒီ hand sanitizer ပဲဖြစ်ဖြစ်အဲ့လိုမျိုးအဲ့ဒါအကုန်လုံးထားရပါပေါ့နော်အကုန်လုံးလည်းဒီ line တွေအကုန်လုံး mask ဝယ်ရတယ်ကျွန်တော်လည်း mask ကိုနေရာတောက်လျှောက်ဝယ်ရတောက်လျှောက်တောက်လျှောက်ပဲဝယ်ရအဲ့လိုမျိုးပေါ့ဒီကအဲ့လိုပြောမယ် safety first ပေါ့အဓိကဟုတ်ဒီတစ်ခုရှိရတော့နည်းနည်းတော့အလုပ်တော့ပို့ချုပ်တာပါဒါမှလည်းဒါတဲ့ is mask တော့လည်းလုပ်ရပါဟုတ်ကဲ့
ဒီထိတ်တန်း fashion တွေကိုရိုက်တဲ့တပုတ်ဆရာကြောင့်အနေနဲ့ပေါ့နော်အရင်တော့ဆိုလို့ရှိရင်တော့ဒီလိုဓာတ်ဟိုရိုက်တယ်ဆိုရင်ကိုယ်ပတ်ပိုးပေးတဲ့လူတွေအများကြီးဖြစ်မှာပဲလေအခုတော့ပြောလိုက်ရတယ်ဆိုတော့ကိုယ့်ရဲ့အလုပ်ပိုင်းမှာရောအဲ့လိုမျိုးလုပ်လိုက်ရတဲ့အတွက်ထိခိုက်သွားတာမျိုးရောရှိပါလားရှင့်
ကြည့်ကြတော့လို့တော့အလိုကြီးတော့လည်းပြောလို့တော့မရှိဘူးပေါ့နော်ဒါပေမဲ့ဟိုဘယ်လိုပြောမလဲကိုတော့ extra effort တော့ပုံများလာတာပေါ့ပြီးလို့ရှိရင်ခုနပြောသလိုပဲအလိုဟိုလိုဘယ်လိုပြောမလဲအလို protection တွေပါရှိတယ်နည်းနည်းလောက်ရတယ်နည်းနည်းတော့ဟိုလိုနည်းနည်းလေးကြံ့ကြာလေးရှိရပါတော့ဒီလိုမျိုး meeting ထိုင်တာဖြစ်ပါအတွက်ဒါပေမဲ့ခုကြလည်းဒါလည်းတော်တူဖြစ်လာလဲ we have to get used to it ပေါ့နော်အဲ့ဒါဟိုမှာပဲအကောင်းဆုံးလုပ်ရတာပေါ့အဲ့လိုထိခိုက်နေနိုင်ဆိုတော့မရှိဘူးပေါ့ဒါပေမဲ့ extra effort တွေပို့နေနေပို့ပြန်တာပေါ့နော်အဲ့လိုမျိုးပေါ့ဟိုဒါ physically ပဲဖြစ် mentally ပဲဖြစ်နေနေပို့ပြန်တာပေါ့အဲ့လိုရောရှိရတယ်အ
ဲ့ဒါတော့ new normal လို့ပြောလို့ရတာပေါ့ခုနပြောသလိုဒါ new normal မှာ zoom meeting ထိုင်ပြီးတော့မှဒီဟို idea တွေကိုဖလှယ်ရတယ်ရိုက်တဲ့ခါမှလည်းကိုယ်ကပို့ပြီး outside ထုတ်ရတယ်ဆိုတော့ဒါ new normal ပဲပေါ့
ဟုတ်ကဲ့ဟုတ်ကဲ့တချို့ကိစ္စတွေကြာကြာအဲ့လို personality တွေ့ပြီးကြွားလာလို့ရှိရင်လုံးလိုက်လာပို့မြန်တယ်လေခုအဲ you know မှာဆိုတော့ခါကြရှင် client တွေမလာလာရင် client တွေကိုတခါတည်းဟိုရိုင်းနေအလိုပုံနေ report တင်သူဘက်က feedback တွေစာပိုင်းအဲ့လိုမျိုးကြာလက်ချန်ချာမှုလေးရောကြည့်ရပါဘူးအဲ့လိုလေးရောဟုတ်ကဲ့
အဲ့ဒါရောကိုယ့်အတွက်စိတ်နှောက်ယှက်ဖြစ်စရာလိုရောမြင်ပါလားရှင
့်ဟာအဲ့လိုတော့မမြင်ပါဘူးကျွန်တော်အလုပ်ဆိုတော့ဒီလိုပါပဲအလုပ်မှာတော့ဒီတွေးတာရဲ့ကတ်ကဲဥပမာပဲအကောင်းဆုံးဘယ်လိုလုပ်မလဲဆိုတာပဲ focus လုပ်ပါတယ်
အခုလိုမျိုးပေါ့နော်ဒီလိုကြုံရတဲ့အခြေအနေကနောက်ပိုင်းဆိုရင်လည်းကိုဗစ်ကဒါတွေကဒါမျိုးတွေအတွေ့အကြုံတွေကဟို new normal လို့ပြောဖြစ်သွားတော့မယ်လေဆိုတော့အဲ့ဒီပုံမှာရောကိုကအလုပ်ပိုင်းနဲ့ပတ်သက်ပြီးတော့ပေါ့နော်ပို့ပြီးတော့ဒီထက်ပိုအဆင်ပြေအောင်လို့ဘယ်လိုမျိုးပြင်ဆင်ထားရလဲလို့ပြောချင်ပါလေရှင့်
အဓိကတော့ကျွန်တော်ခုနကပြောလိုက်သလိုပဲအဓိက safety first ကတော့ပိုအရေးကြီးရပါတော့ဒီအခုလိုဖြစ်မှာမဟုတ်တော့ now ဆိုလို့ရှင်လဲဘာဖြစ်အဲ့လိုမျိုး safety အဲ့လိုမျိုးဖြစ်ထားတော့ဘာဖြစ်ပိုပြီးကိုယ်တော်လည်းစိတ်ချရဲကိုယ်အဲ့လုံးရ team တစ်ခုလုံးတော်လည်းစိတ်ချရပါတော့ဒါပေမဲ့ဒါကြီးကိုအခက်ခဲနေနေဆိုတော့လဲဒါ challenge လို့ပဲကျွန်တော်အမြင်နေပါတော့ challenge ဆိုမြင်တော့ကျွန်တော်အဲ့ဒါပြောရမယ်ဖြစ်ပေါ်လာမှုပုံမှာအကောင်လုံးတတ်နိုင်တယ်လို့ခုဘက်ကလုံးနိုင်တယ်လို့ creative ဖြစ်အောင်လောက်ရမှာပဲအဲ့ဒါတော့ကျွန်တော်ကတော့ဘယ်လိုပြောလဲ mentally of prepare လုပ်တာပေါ့ဟုတ
်မြန်မာနိုင်ငံက fashion နဲ့စီးပွားရေးကြော်ညာထိတ်တန်းတပ်ပုံဆရာကိုအောင်ကျော်ချွန်း facial design ဖြစ်ပါတယ် new normal မှာစီးပွားရေးကြော်ညာတွေကိုလူမှုကွန်ရက်တွေပေါ်မှာပါကြော်ညာလာတာကြောင့် online ကြော်ညာတပ်ပုံတွေအတွက်စိတ်ကူးဖန်တီးဖို့တွေပိုလို့ဖြစ်တယ်လို့လည်းကိုအောင်ကျော်ချွန်းကပြောပါတယ်ရှင်ကျွန်မဆုမြတ်ပါပါ
မင်္ဂလာပါရှင်။အားလုံးစိတ်လက်ပြေရှင်းပေါ်ပါကြပါစေ။ကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေ၊ချစ်ပေါ်ကြော်ကြားတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သွင်းလာမှာပြောပြပေးတော့ပါမယ်။ကျွန်မအေးသနာကျော်ပါ။အမေရိကန်ပြည်သူကရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်နဲ့ရွေးကောက်ခံဒုသမ္မတကမလာဟဲရစ်တို့ကတော့တိုင်းမဂ္ဂဇင်းကရွေးချယ်တဲ့ဒီနေ့အတွက်အထူးခြားဆုံးပုဂ္ဂိုလ်နေရာမှာပူရွေးရရှိသွားပါတယ်။စကားတင်နောက်ဆုံးအဆင့်ရောက်သူတွေထဲမှာသူတို့ ਨੇ ရွေးကောက်ပွဲရှင်ပြိုင်ပွဲအမေရိကန်လက်ရှိသမ္မတဒေါ်နယ်ထရမ့်လည်းပါဝင်တာပါသမ္မတဘရက်အိုဘားမားလက်ထက်ဒီမိုကရက်ဒုသမ္မတဖြစ်ခဲ့တဲ့မစ္စတာဘိုင်ဒန် ਨੇ ကယ်လီဖိုးနီးယားအထက်လွှတ်တော်အမတ်ကာမလာဟဲရစ်တို့ရဲ့ဒီရွေးကောက်ပွဲရှင်ပြိုင်မှုဟာကြားမခွဲခြားမှုရောလူမျိုးရေးခွဲခြားမှုရောဒီလိုအတားအဆီးတွေကိုကြော်ဖြတ်နိုင်ခဲ့တာဖြစ်ပါလေသူတို့ဟာလက်မှတ်တစ်ခုတွေနဲ့ဆိုလိုတာကတော့ဖြစ်ရတဲ့ခုတွေနဲ့ပြန်လဲတိဆောက်ရေးနဲ့ပြန်လဲတစ်လွင်ဈေးမှုတွေကိုပေါ်ဆောင်ပေးနိုင်တယ်လို့တိုင်းမဲ့စင်းကဒီသတင်းကိုထုတ်ပြန်တဲ့ဒီဇင်ဘာ10ရက်နေ့ online ကြေညာချက်မှာပြောသွားခဲ့ပါတယ
် We're seeing all over this nation, all cities and all parts of the country, indeed across the world, an outpouring of joy, of hope, renewed faith in tomorrow, bring a better day.
သူတို့ပြောတာကိုအမေရိကန်ပြည်သူကလက်ခံခဲ့ကြတယ်။နှစ်ပေါင်း100တွေမဲဆန္ဒရှင်တွေအများဆုံးမဲလာထည့်ခဲ့ကြတယ်။လူ81တန်းရဲ့မဲတွေရရှိခဲ့တယ်။ဒါဟာသမ္မတရွေးကောက်ပွဲတမိုင်းတစ်ချောင်းမှာအများဆုံးရရှိခဲ့တာပါ။မစ္စတာထရမ့်ထက်မဲ9တန်းလောက်ပိုရခဲ့ပါတယ်။အကြိမ်နဲ့ရှင်ပြန်ရတဲ့ပြည်နယ်တွေမှာဆိုရင်လည်းအနိုင်ရခဲ့တယ်လို့တိုင်းမဲကစင်းကရေးပါတယ်။အမေရိကန်ပြည်အောင်စုရဲ့45ရောက်မြောက်သမ္မတဖြစ်တဲ့သမ္မတဒေါ်နယ်ထရမ့်ကတော့သူ့ရဲ့ရွေးကောက်ပွဲတိုင်းသမ္မတဖြစ်ခဲ့တဲ့2016ခုနှစ်က President of the Year အဲ့ဒီနှစ်အတွက်အထူးစားဆုံးပုဂ္ဂိုလ်ဖြစ်တဲ့ရွေးချယ်ခံခဲ့ရပါတယ်။များသောအားဖြင့်ဆိုရင်လည်းရွေးကောက်ခံသမ္မတတွေဟာသူ့ရွေးကောက်ပွဲနိုင်တဲ့နှစ်တွေမှာ person of the year အဖြစ်နဲ့ရွေးချယ်ခံရလေးရှိပြီးတော့အခုထိဆိုရင်တော့သမရပေါင်းဒဇာစင်လောက်နီးပါးရွေးချယ်ခံရပြီဖြစ်ပါတယ်။ဒါပေမဲ့ဒီနှစ်ထူးခြားချက်ကတော့ဒုတိယသမရရွေးချယ်ခံရတာဒါပထမအဆုံးခြေတင်ဖြစ်ပါတယ်။အခုဒီနှစ်ရွေးချယ်ခံရတဲ့နောက်ဆုံးစကားတင်ဆင်းမှာသမရထရမ့်လည်းပါဝင်ပြီးတော့တခြားသူနှစ်ဦးကတော့အုပ်စုလိုက်ရွေးချယ်ခံရတဲ့သူတွေဖြစ်ပါတယ်။ကုသရောဂါအဖွဲ့ရဲ့အကြီးအကဲဖြစ်တဲ့ဒေါက်တာအန်တိုနီဖောက်ချီနဲ့COVID-19 ကရောဂါကိုတိုက်ဖြစ်နေတဲ့ကျန်းမာရေးစောင့်ရှောက်သူတွေအုပ်စုကတစုဖြစ်နေပါဝင်ပါတယ်။မေလ29ရက်နေ့ကဖြစ်ပွားခဲ့တဲ့လူမဲမျိုးသား George Floyd ကိုရဲကဖမ်းဆီးစဉ်တေဆုံးသွားခဲ့ရလို့လူမျိုးရေးခွဲခြားမှုကိုဆန့်ကျင်ဆန္ဒပြတဲ့သူတွေကိုတော့တဦးဖြစ်နေသူတွေထပ်ပြီးရွေးချယ်ပါတယ်။ Best of the Year ဆိုတာနှစ်တစ်နှစ်ရဲ့အထူးခြားဆုံးပုဂ္ဂိုလ်ရွေးချယ်မှုမှာအများသောအားဖြင့်လူပုဂ္ဂိုလ်တဦးချင်းကိုရွေးချယ်တာဖြစ်ပြီးတော့တစ်ခါတလေတော့လေလူအုပ်စုလိုက်အစုဖွဲ့လိုက်ရွေးချယ်လေးရှိပါတယ်။ဒီလိုရွေးချယ်တက်မှတ်မှုကိုတိုင်းမဲဂဇင်းက1928ခုနှစ်ထဲကစတင်တာဖြစ်ပြီးတော့ဖရစ်တုံးကတော့ဆွီဒင်နိုင်ငံကကမ္ဘာဥရုယာတီပြောင်းလဲမှုစံချိန်ရေးဦးဆောင်သူဆေဇော်တက်ကောင်မလေးဂရက်တာသွန်ဘတ်ရရှိခဲ့လို့သူကတော့ဒီလိုမျိုးဂုဏ်ထုခုန်ဖို့ရရှိသူတွေထဲမှာအငယ်ဆုံးဖြစ်တဲ့စံချိန်တင်ထားတာပါ။တိုင်းမဲဂဇင်းကကိုရီးယားကကမ္ဘာကျော်ပေါ့ပ်ဂီတာအဖွဲ့ဖြစ်တဲ့ BTS ကိုလည်းဒီနေ့အတွက်အကောင်းဆုံးအနုပညာရှင်ဖြစ်တဲ့ရွေးချယ်ခဲ့ပြီးတော့Los Angeles ကဘတ်စကတ်ဘောအသင်းအားကစားသမား LeBron James ကိုတော့ဒီနေ့အတွက်အကောင်းဆုံးအားကစားသမားဖြစ်နေရွေးချယ်ခဲ့ပါတယ်ရှင် Took my crew to Japan party like Kardashian Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find us ဒီတက်တော်တွင်တော့အစီအစဉ်ကိုရေဒီယိုမှာအသက်ရှင်တနေလာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်တယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အသက်ရှင် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
ဒီကနေ့ပြင်ပြမယ် idiom အသုံးက
black sheep
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက b l a c k black အမဲရောင် s h e e b sheep သို့လုံးကောက်အဓိပ္ပာယ်ကသို့အမဲရောင်ပေါ့ရှင် idiom အသုံးနှုန်းကတော့အသုံးမကျတဲ့လူမျက်နှာအိုးမဲတုတ်တဲ့လူအရှက်ခွဲတဲ့လူလို့ဆိုလိုပါတယ်အထူးသဖြင့်ဆွေမျိုးကုန်မိဘမောင်နှမကုန်ကိုဖြတ်သူပေါ့ sheep ဆိုတဲ့အဖြူရောင်ရှိတဲ့တိုးကြားထဲမှာအမဲရောင်တစ်ကောင်ပါနေတယ်ဆိုရင်အဖြူရောင်တိုးအုပ်ရဲ့အလှကိုအစွန်းထင်စေတဲ့အမဲစစ်သဘောပါပဲဒီသုံးချက်ပတ်သက်ပြီး George Group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Uncle Joe is the black sheep in the family Instead of getting a job all he does is drink too much gamble away any money he gets and chase after women
ဦးလေးဂျိုဟာမိသားစုရဲ့ဂုဏ်သိက္ခာကိုထိခိုက်စေတဲ့လူပါပဲဗျာအလုရှာမဲ့အစာအရက်တွေဖိတော့သက်ဆံကိုလောင်ကစားပစ်တဲ့အပြင်မိမလေးရှုပ်သေးတယ်လေလို့အထိပေးရပါလေဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Uncle Joe is the black sheep in the family Instead of getting a job all he does is drink too much gamble away any money he gets and chase after women
သုံးမကြတဲ့လူမျက်နှာအိုးမဲတုတ်တဲ့လူအရှက်ခွဲတဲ့လူအထူးသဖြင့်ဆွေမျိုးကုန်မိဘမောင်နှမကုန်ကိုဖျက်သူဆိုရင် idiom အသုံးရဘယ်လိုပြောမလဲ
black sheep
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့တွင်တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်မြန်မာပြည်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင် 5G လို့ခေါ်တဲ့ broadband cellular ကွန်ရက်ရဲ့ပြင်စမမျိုးဆက်နည်းပညာကိုမနှစ်ကစလို့ကမ္ဘာတဝန်းမှာစတင်တက်ဆင်အသုံးပြုနေပြီဖြစ်ပါတယ် 5G နည်းပညာကအရင်သုံးစွဲနေတဲ့ 4G နည်းပညာထက်ပိုကျယ်ပြန့်အားကောင်းတာကြောင့်လက်ကင် cell phone တွေနဲ့ internet အသုံးပြုရမှာ application အသစ်တွေကိုပိုပြီးသုံးစွဲလာနိုင်မှာဖြစ်ပါတယ်ဒါပေမဲ့ 5G ကြောင့်အချက်အလက်တွေအားကောင်းကောင်းနဲ့စီစဉ်ပေးဖို့နိုင်တာစိုက်ဘာလုံခြုံရေးကိုလည်းပိုပြီးအန္တရာယ်ရှိစေနိုင်ပါတယ် 5G လိုနည်းပညာမျိုးဟာတိုးတက်မှုအတွက်အခွင့်အလမ်းတွေပုံအောင်ပေးနေချိန်မှာစိတ်မချရတဲ့နိုင်ငံတွေကုမ္ပဏီတွေနဲ့တရုတ်ကွန်မြူနစ်ပါတီလိုတသွေးတသံတမိန်အုပ်ချုပ်တဲ့အစိုးရတွေရဲ့ချိန်ချောက်မှုအန္တရာယ်နဲ့လည်းကြုံတွေ့ရဖို့အခြေအနေပိုများတယ်လို့အမေရိကန်နိုင်ငံဂျာယီဝန်ကြီးဌာနစီးပွားရေးတိုးတက်မှုစွမ်းအင်နဲ့ပတ်ဝန်းကျင်ဌာနအကြီးတန်းအတွင်းဝန် Keith Krug ကIndo-Pacific စီးပွားရေးဖိုရမ်မှာပြောပါတယ်ကျွန်တော်တို့ရဲ့အဖိုးတန်ပုံကိုရေးအချက်အလက်တွေ 5G သုံးဆွဲသူတွေရဲ့အရေးကြီးတဲ့အချက်အလက်တွေနဲ့တန်ဖိုးမြင့်မားတဲ့ကျွန်တော်တို့ရဲ့ညာနာပစ္စည်းတွေကိုမျှဝေသုံးဆွဲဖို့ဘယ်သူ့ကိုယုံကြည်ရမလဲဆိုတာမေးစရာမေးခွန်းဖြစ်လာပါတယ်လို့လည်းအကြီးတန်းအတွင်းဝန်ခရက်ကပြောပါတယ်တရုတ်ကွန်မြူနစ်ပါတီရဲ့ကြိုးယူဖြစ်တဲ့ Huawei လိုကုမ္ပဏီမျိုးတော့မဟုတ်တာသိကြပါတယ်တရုတ်ကွန်မြူနစ်ပါတီကတောင်းဆိုရင်တရုတ်ကုမ္ပဏီတိုင်းနိုင်ငံပိုင်ကုမ္ပဏီတိုင်းတရုတ်နိုင်ငံသားတိုင်းအနေနဲ့သတင်းအချက်အလက်တွေနည်းပညာပိုင်ဆိုင်မှုတွေညာနာပစ္စည်းပိုင်ဆိုင်မှုနဲ့အချက်အလက်တွေကိုပေးအပ်ရမယ်ဆိုတဲ့အမျိုးသားထောက်လှမ်းရေးဥပဒေပြဋ္ဌာန်းထားတဲ့နိုင်ငံမျိုးမဟုတ်တာလည်းသိကြပါတယ်လို့လည်းသူကပြောပါတယ်။ဒါကြောင့်လည်းဩဂုတ်လကုန်လုံးကနိုင်ငံခြားရေးဝန်ကြီး Mike Pompeo က Clean Network တက်ဆင်တဲ့ကွန်ရက်အစီအစဉ်ကိုစတင်လိုက်တာပါ။ American နိုင်ငံခြားရေးဝန်ကြီးဌာနရဲ့ Clean Network တက်ဆင်ကွန်ရက်အစီအစဉ်အရပုဂ္ဂိုလ်ရေးအချက်အလက်ညာနာပစ္စည်းပိုင်ဆိုင်မှုနဲ့အမျိုးသားလုံခြုံမှုအရေးကိစ္စတွေကိုတရုတ်ကွန်မြူနစ်ပါတီလိုအန္တရာယ်ရှိတဲ့အဖွဲ့တွေရဲ့ရန်အနေလုံခြုံမှုရစေဖို့ကြိုးပမ်းသွားမှာဖြစ်ပါတယ်။ပုဂ္ဂိုလ်ရေးအချက်အလက်လုံခြုံမှုလုံခြုံရေးလူအခွင့်အရေးနဲ့ယုံကြည်ရတဲ့ပူးပေါင်းဆောင်ရွက်မှုတွေအပေါ်ရေရှည်ကြောက်နေတဲ့အန္တရာယ်တွေကိုတုံ့ပြန်ဖို့ Clean Network တန့်စင်တဲ့ကွန်ရက်ကပြည့်စုံတဲ့နည်းလမ်းတစ်ခုဖြစ်တယ်လို့လည်းအကြီးအကဲအတွင်းဝန် Keith Krug ကပြောပါတယ်။ဒါကနိုင်ငံတကာလက်ခံထားတဲ့ digital ယုံကြည်မှုဆိုင်ရာစံနှုန်းတွေပေါ်မှာအခြေတည်ထားတာဖြစ်တယ်လို့တန့်စင်တဲ့နိုင်ငံ49နိုင်ငံနဲ့ပူးပေါင်းဖွဲ့စည်းထားတာလည်းဖြစ်ပါတယ်။ကမ္ဘာမှာဥဆောင်နေတဲ့တန့်စင်တဲ့ဆက်သွယ်ရေးကုမ္ပဏီ190လဲပါဝင်တယ်လို့သူကပြောပါတယ်။နိုင်ငံအစိုးရတွေစီးပွားရေးလုပ်ငန်းတွေလူမှုအဖွဲ့အစည်းတွေနဲ့အထူးသဖြင့်သတင်းဌာနတွေအပါအဝင်ကျွန်တော်တို့တွေအားလုံးလွတ်လပ်မှုနဲ့လုံခြုံမှုတွေကိုအလေးပေးပြီးကြီးထွားလာနေတဲ့တသွေးတသံတမိန်ဝါဒကိုဆက်လက်တုံ့ပြန်တိုက်ဖြတ်ကြရပါမယ်။လွတ်လပ်မှုမရှိရင်အားလုံးခံစားရတဲ့ရေရှည်တည်တံ့တဲ့ကြီးပွားချမ်းသာမှုဆိုတာလည်းမရှိနိုင်ကြောင်းနိုင်ငံခြားရေးဝန်ကြီးဌာနအကြီးအကဲအတွင်းဝန် Keith Krug ကပြောပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင်။အခုချက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါမယ်။နိုဝင်ဘာလ3ရက်နေ့ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကသမ္မတဒေါ်နယ်ထရမ့်ကိုအနိုင်ရချောင်း Electoral College လို့ခေါ်တဲ့သမ္မတရွေးချယ်ရေးအဖွဲ့ကတနင်္လာနေ့မှာတင်ဝင်ကြေညာဖို့အမေရိကန်နိုင်ငံတော်ကပြည်နယ်ကိုစားပြုကိုယ်စားလှယ်တွေမဲပေးနေကြပါပြီ။ဂျိုးဘိုင်ဒန်ကကိုယ်စားလှယ်မဲ306မဲနဲ့သမ္မတထရမ့်က232မဲရောက်ဖို့ရှိပြီးဒီလိုရခဲ့ရင်သမ္မတထရမ့်ဟာသမ္မတတက်တန်း20မထမ်းဆောင်ရတဲ့ပြင်ဆင်မှောက်သမ္မတဖြစ်လာမှာပါ။လေးနှစ်တကြိမ်ချင်းပါတဲ့သမရရွေးကောက်ပွဲအတွက်သမရရွေးချယ်ရေးအဖွဲ့ Electoral College မဲပေးမှုကိုပုံမှန်လုပ်လို့ရှိပါတယ်။ဒါပေမဲ့အခုရွေးကောက်ပွဲမှာသမရထရမ့်ကသူပြန်ပြီးအရွေးမခံရတာဟာသူ့နဲ့ဂျိုးဘိုင်ဒန်တို့အချိန်နဲ့ရှင်ပြန်ခဲ့ရတဲ့ပြည်နယ်တွေမှာမဲမတမာမှုတွေရှိလာကြောင်းဖြစ်ကြောင်းအထောက်အထားခိုင်ခိုင်မာမာမပြဘဲပြောဆိုနေတာပါ။ American နိုင်ငံမှာမကြခင်ကမှအရေးပေါ်အခြေအနေသုံးခွင့်အတည်ပြုပေးလိုက်တဲ့ Coronavirus ကာကွယ်ဆေးကိုတနင်္လာနေ့မှာစတင်ထိုးနှံပေးနေပါပြီ။ပထမဆုံးကာဝယ်ဆေးထိုးရသူကနယူးယောက်ပြည်နယ်ကအရေးပေါ်ကုသဆောင်မှတာဝန်ကျတဲ့သူနာပြည်သူဆီယမ်မဆန်ဒရာလင်းဆေးဖြစ်ပြီးပထမဆုံးကာဝယ်ဆေးကိုအမေရိကန်နိုင်ငံမှာထိုးပေးနိုင်ပြီဖြစ်ကြောင်းနဲ့အမေရိကန်နိုင်ငံကိုရောကဘာကြီးကိုပါဂုဏ်ပြုကြောင်းသမ္မတဒေါ်နယ်ထရမ့်က Twitter ကနေကြေညာပါတယ်။မြန်မာနိုင်ငံမှာတော့ COVID-19 ရောဂါပိုးအကူဆက်ခံရသူဟာအခုဆို139,000ကျော်ရှိနေပါပြီ။သေဆုံးရသူကလည်းစုစုပေါင်း2,292ဦးရှိပါတယ်။ဝါရဖြန့်လက်ကမ်းစာဆောင်တွေပါရှိတဲ့မိုးပြန်ဘူပေါင်းတွေမြောက်ကိုရီးယားနိုင်ငံတဲကိုဆွတ်တန်တာကိုအရေးယူမဲ့ဥပဒေတရက်ကိုတောင်ကိုရီးယားပါလီမန်ကတနင်္လာနေ့မှာအတည်ပြုပေးလိုက်ပါတယ်။ နော်ကိုရီးယားနိုင်ငံနဲ့ဆက်ဆံရေးတိုးတက်ချင်တာနဲ့တောင်ကိုရီးယားတို့ရဲ့လက်လက်ဆွာထုတ်ဖော်ပြောဆိုခွင့်ကိုဒီဥပဒေကစည်းလေးလိုက်တာဖြစ်တဲ့ဆိုပြီးပြင်းပြင်းထန်ထန်ဝေဖန်ပြောဆိုနေတဲ့ကြားကပဲအခုလိုအတည်ပြုပေးလိုက်တာပါ။အင်္ဂါနဲ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ရပါတော့။
This program has come to you from the Voice of America, Washington.